Welcome to the Voice of America in Burmese.
ပြည်အနေနဲ့တို့တွေကင်းဝေးတဲ့မင်္ဂလာမနက်ခင်းဖြစ်ကြပါလိမ့်ကနော် VOA အမေရိကန်တိုင်းရဲ့2021ခုနှစ်မတ်လ20ရက်စနေနေ့မနေ့ပဲအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါဆင်တန် DC မြို့တော်ကနေလိုင်းနိုမီတာ30 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါအိန္ဒိယနယ်စပ်မနီပူးပြည်နယ်တဲကိုစီရီယမ်လို့တဲ့ရဲတပ်ဖွဲ့ဝင်တွေတစားစားပို့တိုးပြီးထွက်ပြေးခိုလုံလာနေကြပါတယ
်ရဲဆိုတာကျွန်တော်ပြည်သူလူထုကိုလုံခြုံရေးပေးရမယ်အဲရဲတပ်ဖွဲ့တို့စစ်သားတို့ကကျွန်တော်ဒီလိုပြန်လို့လို့ဆိုတော့မရှိတင်ပါဘူးသတ်မှတ်ထားတာကျွန်တော်စီတုံးစီအလိုပေါ့ EU တင်နန်းပို့ချတဲ့အတိုင်းပဲကျွန်တော်ကအဲလုပ်ရမယ်ဆိုတော့ဒါပေမဲ့
ရဲတပ်သားလျှံကျုံဟောက်ပြောသွားတာပါဒီအကြောင်းဆက်သွယ်မေးမြန်းချက်အပြည့်စုံတင်ပြဖို့ရှိသလိုရန်ကုန်မှာအလုလာလုံနေကြတဲ့ရခိုင်တိုင်းရင်းသားအလို့သမားတွေအခုချိန်မှာဘာအခက်ကြုံနေရပါသလဲတခါမြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံအရေးပေါ်အစည်းအဝေးခေါ်ယူပေးဖို့အင်ဒိုနီးရှားသမ္မတကတောင်းဆိုတဲ့အပေါ်သုံးသက်ချက်စရာတွေကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုင်းအင်ဂျင်နိုင်တဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါဦးဗျာ
မြန်မာနိုင်ငံမှာငြင်းကြဲစွာဆန္ဒပြသူတွေကိုတပ်ဖြတ်နေတာသတင်းသမားတွေအပါအဝင်လူတွေကိုမတရားဖမ်းဆီးနေတာတွေဟာလုံးဝလက်ခံနိုင်ပွဲမရှိဘူးလို့ကုလသမဂ္ဂတွေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေကပြောကြားလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာစစ်တပ်ကဆက်လက်ပြီးရရဆက်ဆက်ဖိနှိပ်နေတာတွေကိုအန်တိုနီယိုဂူတာရက်စ်ကပြင်းပြင်းထန်ထန်ရှုံချလိုက်ကြောင်းလည်းနယူးယောက်ကုလသမဂ္ဂဌာနချုပ်မှာတောက်ကြနေကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂတွေးမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကပြောပါတယ်။ကုလတွင်းမှုချုပ်ရဲ့ထုတ်ပြန်ချက်မှာလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာရဲ့တောင်းဆိုချက်တွေကိုစစ်တပ်ကလက်မခံသေးကြောင်းဖော်ပြထားတယ်လို့လည်းစတီဖင်ဒူဂျရစ်ကအခုလိုပြောသွားပါတယ
် The military continues to defy calls including by the Security Council to end violations of
အခြေခံလူ့ခွင့်ရေးချိုးဖောက်မှုတွေအဆုံးသတ်ဖို့ဒီမိုကရေစီလမ်းကြောင်းကိုပြန်သွားဖို့လုံခြုံရေးကောင်စီအပါအဝင်တောင်းဆိုမှုတွေကိုမြန်မာစစ်တပ်ကဆက်လက်ပြီးငြင်းဆန်နေသေးပါခိုင်မာပြီးညီညွတ်တဲ့နိုင်ငံတကာတုံ့ပြန်မှုအရေးတကြီးလိုအပ်ခဲ့ပါတယ်လို့သူကပြောသွားတာပါဒီအတော့တွင်မြန်မာနိုင်ငံရှမ်းပြည်နယ်အရှေ့ပိုင်းအောင်ပန်းမြို့မှာတောက်ကြနေကဆရာနာသိမ့်မှုဆန့်ကျင်တဲ့ဆန္ဒပြပွဲကိုစစ်တပ်ကဖြိုခွဲမှုကြောင့်အနည်းဆုံးလူ၈ဦးသေဆုံးခဲ့ပါတယ်မြန်မာပြည်သူတွေနဲ့ငြိမ်းချမ်းတည်ငြိမ်ပြီးတာယာဝါပြောတဲ့နိုင်ငံဖြစ်လာစေဖို့ဆိုတဲ့သူတို့ရဲ့မျှော်မှန်းချက်တွေနဲ့တခက်ထဲကုလသမဂ္ဂအတွေ့အမှုချုပ်အနေနဲ့ဆက်လက်ရည်တည်နေကြောင်းလဲစတီဖင်ဒူဂျရစ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်။ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာအခြေအနေတွေအလွန်ဆိုးရွားနေပြီးလုံးဝထိန်းချုပ်လို့မရတော့မယ့်အနေအထားရောက်နေကြောင်းမြန်မာနိုင်ငံဆိုင်ရာယာယီကုလဌာနကိုယ်စားလှယ်ကတောက်ကြနေကတတိပေးပြောကြားလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှမနေ့ကပြုလုပ်တဲ့ဗီဒီယိုကွန်ဖရင့်သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယာယီဌာနကိုယ်စားလှယ်အန်ဒရူးကက်ဝုဒ်ကရန်ကုန်ရုံးကနေမြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေတွေကိုတင်ပြခဲ့တာပ
ါ From the United Nations point of view it is really important to emphasize that this situation could get worse and spin
ကုလသမဂ္ဂရှုထောင့်ကကြည့်အခြေအနေပုံမှန်ဆွေးရလာပြီးလုံးဝထိန်းချုပ်လို့မရပဲအဆုံးသတ်သွားမယ့်အရေးကိုအလေးထားဖို့အရေးကြီးနေတယ်လို့မြင်ပါတယ်လူဦးရေ2,000လောက်နေထိုင်တဲ့ရန်ကုန်စက်မှုဆောင်ဆင်ခြေဘုံမြို့နယ်တွေမှာအခုဆိုရင်စရုပ်ချုပ်ရေးအောက်မှာရှိနေပြီးတပ်မှုတွေရဲ့တရားစီရင်အောက်မှာလုံးဝကြားရောက်နေတယ်လို့သူကပြောသွားတာပါအဲ့ဒီစရုပ်ချုပ်ရေးအောက်ရောက်နေတဲ့မြို့နယ်တွေကနေပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းလူတွေတောင်းနေချီမိသားစုတွေကလေးတွေအစုလိုက်အပြုံလိုက်ထွက်ခွာနေတာကိုတွေ့ခဲ့ရတယ်လို့လည်းသူကဆိုပါတယ်သူတို့ဘဝတွေပုံမှန်ကောင်းမှန်မှုရန်ကုန်တက်ပြီးအလုလုနေသူတွေဟာအခုတော့သူတို့အရင်နေခဲ့တဲ့ကျေးရွာဒေသတွေစီပြန်နေကြတာဖြစ်တယ်လို့အန်ဒရူးကက်ဝုဒ်ကပြောသွားပါတယ်ဖေဗရူလာ၁ရက်နေ့ဆီယနာသိမ်းပြီးတဲ့နောက်တည်ဆုံးခဲ့သူပေါင်း212ဦးမကရှိနေပြီးအဲ့ဒီထဲမှာ15ဦးဟာကလေးအရွယ်တချို့ဆိုရင်အသက်14နှစ်အောက်တွေဖြစ်တယ်လို့လည်းသူကပြောပါတယ်လက်ရှိမြန်မာစစ်တပ်ပြစ်ခတ်နှိမ်နှမှုတွေကိုကုလသမဂ္ဂရန်ကုန်ရုံးအနေနဲ့စောင့်ကြည့်မှတ်တမ်းတင်ပြုစုထားတယ်လို့လည်းသူကဆိုပါတယ်လူသားချင်းစာနာထောက်ထားမှုအကျက်အတဲတွေဖြစ်ပေါ်လာတော့မဲ့အခြေအနေကိုလည်းအလွန်စိုးရိမ်ပူပန်မိတယ်လို့သူကဆိုပါတယ်။ပြည်သူ့ကျန်းမာရေးစနစ်ဆိုရင်လုံးဝပျက်စီးနေပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေဟာနိုင်ငံတော်မှာရှိနေတဲ့စေယုံပေါင်း36ခုကိုစီးနင်းသိမ်းပိုက်ထားတယ်လို့တချို့နေရာတွေမှာဆိုရင်လူနာတွေကိုစေယုံကနေစစ်တပ်ကနှင်ထုတ်ခဲ့တယ်လို့လည်းအန်ဒရူးခစ်ဝုဒ်ကပြောသွားပါတယ်ရှင်။ အနာဂတ်ရာဇဝတ်မှုဆိုင်ရာတရားစွဲဆိုမဲ့လုပ်ငန်းစဉ်တွေအတွက်မြန်မာနိုင်ငံမှာဆက်ရနာတင်ချိန်ကစပြီးကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတက်တေထောက်ထားတွေကိုစုဆောင်းနေတဲ့ကုလသမဂ္ဂရဲ့လုပ်ရက်ကိုရန်ကုန်အမေရိကန်တန်ယုံကကြိုဆိုလိုက်ပါတယ်။တောက်ချာနေကထုတ်ပြန်တဲ့အမေရိကန်တန်ယုံရဲ့ကြေညာချက်မှာဖေဗူလာ၁ရက်နေ့ဆက်ရနာတင်ချိန်ကစပြီးမြန်မာနိုင်ငံမှာပေါ်ပေ ဒီအထောက်အထားတွေနဲ့စုဆောင်ပြုစုနေတာဟာအရေးကြီးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဒါမှသာအနာဂတ်တရားစွဲဆိုမဲ့ကိစ္စတွေမှာကျူးလွန်သူတွေကိုတာဝန်ခံစေဖို့ဒီအထောက်အထားတွေကိုအသုံးချနိုင်မှာဖြစ်တယ်လို့ရန်ကုန်အမေရိကန်တိုင်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်မြန်မာပြည်သူတွေအနေနဲ့အတုံးဝင်တဲ့သတင်းအချက်လက်ထောက်အထားတွေကိုWNCကိုပေးပို ဖေဖော်ဝါရီလတည့်ရက်နေ့ကရွေးကောက်တင်မြောက်ခံထားရတဲ့ဒေါအောင်ဆန်းစုကြည်ဆိုရာကိုဖြုတ်ချပြီးတဲ့နောက်စစ်နောက်ပြမှုတွေကိုဖိနှိပ်ရမှာမြန်မာစစ်တပ်ကကြမ်းတမ်းတဲ့နှီးဗျူဟာတွေတုံးမြင့်အုံပြူနေတဲ့အပေါ်အမေရိကန်အောက်လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ရှုံချခဲ့ကြပါတယ် အောက်လွှတ်တော်ကတခဲနဲ့အတီးပြူလိုက်တဲ့ဒီဆုံးဖြတ်ချက်မှာဆရာနာတိမ်မှုနဲ့မြမအရက်သားခေါင်းဆောင်တွေဖမ်းဆီးထိန်းသိမ်းထားတာကိုကန့်ကွက်ရှုံချထားပြီးဖမ်းဆီးထားသူအလုံးကိုပြန်လွှတ်ပေးဖို့နဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့သူတို့အလုပ်တာဝန်တွေပြန်လည်လုပ်ဆောင်ဖို့လွှတ်တော်ခေါ်ယူရေးစာရာတွေကိုတောင်းဆိုထားပါတယ် ဒီဆုံးဖြတ်ချက်ကိုအောက်လွှတ်တော်မှာထောက်ခံမဲ့၃၉၈ကန့်ကွက်မဲ၁၄မဲ ဂျာနီမဲတမဲနဲ့အတီးပြုခဲ့ပါတယ်ဒီလိုကန့်ကွက်မဲနဲ့ဂျာနီမဲပေးသူတွေဟာရီပပ္ဘလစ်ကန်အမတ်တွေပဲဖြစ်ပါတယ်မြန်မာနိုင်ငံဖြစ်ပျက်နေတာတွေကိုအမေရိကန်ကစောင့်ကြည့်နေပြီးဒီမိုကရေစီပြန်လည်ထူထောင်ရေးကိုထောက်ခံကြောင်းရှင်းရှင်းလင်းလင်းပြသရမှာဖြစ်တယ်လို့အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ်
ဂရီဂိုရီမစ်ကမြန်မာပေါ်အရေးယူရေးထောက်ခံဖို့တိုက်တွန်းပြောကြရမှာထည့်သွင်းပြောဆိုခဲ့ပါတယ်။ကြာသပတေးနေ့ကလည်းအောက်လွှတ်တော်မှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အရေးယူမှုနောက်ထပ်ဥပဒေကြမ်းတစ်ခုကိုအတန်းနဲ့မဲခွဲဆုံးဖြတ်ပြီးအတည်ပြုခဲ့ပါတယ်။ဒီဥပဒေကြမ်းကိုအတည်ပြုပြဋ္ဌာန်းဖို့အထက်လွှတ်တော်မှလည်းမဲခွဲဆုံးဖြတ်ရမှာဖြစ်ပါတယ်။အဲ့ဒီအတွက်သမ္မတ
American တံမနက်ဖက်မြန်မာဝါသားအစီအစဉ်ကိုမနက်6နာရီကနေ9နာရီထိ5.32 kHz 93.3 MHz 5.40 kHz 98.3 MHz 5.48 kHz 615.3 MHz နဲ့ 5.90 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်ကာနဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီတံလဲထူထောင်ရင်းနဲ့အကျန်းဖက်နှိမ်နင်းတာချက်ချင်းရပ်ဖို့အတွက်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကတောက်ကြံနေအာဆီယံခေါင်းဆောင်တွေရဲ့အဆင့်မြင့်အစည်းအဝေးမှာတိုက်တွန်းလိုက်ပါတယ်။လူမှုဘေးကင်းလုံခြုံရေးနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့တည်ငြိမ်မှုပြန်လည်တည်ဆောက်ဖို့အတွက်ဆွေးနွေးမှုတွေနဲ့ပြန်လည်တည်မြဲရေးချက်ချင်းအကောင့်ထည့်ဖို့လည်းအွန်လိုင်းကပြောတဲ့မိန့်ခွန်းမှာအင်ဒိုနီးရှားသမ္မတကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့အခြေအနေကိုဆွေးနွေးဖို့အတွက်အာဆီယံအဆင့်မြင့်အစည်းအဝေးတက်ကိုတက်နိုင်သမျှအများဆုံးခေါ်ယူဖို့အာဆီယံဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံဆော်ဘွားနဲ့ဆွေးနွေးသွားမှာဖြစ်ကြောင်းလည်းသမ္မတဝီဒိုဒိုကပြောပါရယ်။သမ္မတဝီဒိုဒိုရဲ့မြန်မာအရေးအာဆီယံမှာအဆင့်မြင့်အစည်းအဝေးခေါ်ယူဖို့အတွက်ပြောကြားချက်ကိုအင်ဒိုနီးရှားနိုင်ငံအာချမက်ယန်နီတက်ကတိုကဥပဒေပါမောက္ခဂျူဝါနာကကြိုဆိုလိုက်ပါရယ
်။
သမ္မတဂျိုကိုဝီအနေနဲ့သူအစည်းအဝေးခေါ်မယ်ကိစ္စကိုဆက်ပြီးလှုပ်ဒဏ်တယ်လို့ထိုင်မာတဲ့အဖြေတစ်ခုရအောင်လုပ်ဖို့လဲလိုပါတယ်ဒီလိုလှုပ်ဆောင်မှုကနေအာဆီယံနိုင်ငံတွေချာမှာအင်ဒိုနီးရှားကဥဆောင်သူဖြစ်ကြောင်းပြနိုင်မှာပါလို့အင်ဒိုနီးရှားဘာသာနဲ့ပြောသွားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကန့်ကွက်ဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲတဲ့အတွက်တည်ဆုံဒဏ်ရာရတာတွေရှိခဲ့တဲ့နောက်မှာအကြမ်းဖက်ဖြိုခွဲမှုတွေရပ်ဖို့အတွက်အင်ဒိုနီးရှားမလေးရှားစင်ကာပူစတဲ့နိုင်ငံတွေကမြန်မာအာဏာသိမ်းစစ်ကောင်စီကိုတောင်းဆိုလာကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအာဆီယံ10နိုင်ငံကြားအထူးအစည်းအဝေးတက်ခေါ်ယူဆွေးနွေးဖို့အတွက်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတောင်းဆိုလိုက်တာကိုမလေးရှားဝန်ကြီးချုပ်မူဟက်ဒင်ယာဆင်းကထောက်ခံကြောင်းတောက်ကြနေမှာပဲပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာလက်နက်မဲ့အရက်သားပြည်သူတွေကိုအာဏာသိမ်းထားတဲ့စစ်တပ်ကအသက်ဆုံးတဲ့အထိအကြမ်းဖက်နှိမ်နင်းမှုတွေကိုဇက်တိုက်ကျူးလွန်နေတာဟာလက်ခံနိုင်စရာမရှိကြောင်းမလေးရှားဝန်ကြီးချုပ်ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင်မြန်မ မြန်မာစစ်ကောင်ဆောင်တဲ့အနေနဲ့သူတို့ရဲ့လက်ရှိလှုပ်ဆောင်နေမှုတွေကိုပြောင်းလဲပြစ်ပြီးငင်းကျန်းတဲ့အဖြေရှာရေးလမ်းကြောင်းကိုရွေးချယ်ကြဖို့လဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်ပိုင်းမြန်မာနဲ့နယ်စပ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်တွေကိုထွက်ပြေးလာတဲ့မြန်မာနိုင်ငံသားထောင်ကနန်းရှိနေတဲ့အတွက်နယ်စပ်နားမှာဒုက္ခသည်စခန်းတွေကိုကူညီတိဆောက်ပေးဖို့ဗဟိုအစိုးရကိုမီဇိုရမ်အာဏာပိုင်တွေကတိုက်တွန်းနေတယ်လို့မီဇိုရမ်လွှတ်တော်အမတ်ကေဗန်လာဗီနာရဲ့တောက်ကြံတဲ့ပြောကြားချက်ကို Reuters သတင်းမှာဖော်ပြထားပါတယ်။သူတို့တက်စခန်းတွေကိုတိဆောက်မပေးနိုင်ရင်ဒီဒုက္ခသည်တွေဟာအိန္ဒိယနိုင်ငံတလွှားပြန့်သွားနိုင်တယ်လို့လည်းသတိပေးပါတယ်။မြန်မာနိုင်ငံမှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရကိုဖျောက်ချပြီးစစ်တပ်ကအာဏာသိမ်းတာကိုမကျေနပ်တဲ့အတွက်ဆန္ဒပြကြတဲ့ပြည်သူတွေကိုစစ်တပ်ကအင်အားသုံးဖြိုခွဲမှုတွေနောက်ပိုင်းဖေဗရီနှောင်းပိုင်းလောက်မှစပြီးအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးတင်းရှောင်သူတွေရှိလာခဲ့တာပါအများစုကမီဇိုရမ်နဲ့ကပ်နေတဲ့ချင်းပြည်နယ်တွေကအရတားတွေဖြစ်ကြောင်းလဲလွှတ်တော်အမတ်ကပြောပါတယ်အိန္ဒိယအကြီးအကဲရဲအရာရှိတဦးကတော့အိန္ဒိယနိုင်ငံတွေကိုမကြသေးခင်ကရင်းနဲ့မိတဲ့ဝန်ထမ်းတွေအပါအဝင်လူပေါင်း400လောက်ဝင်ရောက်လာမယ်လို့ခန့်မှန်းထားတာပါပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအိန္ဒိယဗဟိုအစိုးရကနိုင်ငံတွင်းတရားဝင်လာရောက်မှုတွေကာကွယ်ဖို့နဲ့ရောက်လာသူတွေကိုပြန်လည်ပို့ဆောင်ဖို့အတွက်နယ်စပ်ပြည်နယ်၄ခုကိုညှဉ်းချခဲ့တာဖြစ်ပေမဲ့ဒီဒုက္ခသည်တွေကိုခိုလုံခွင့်ပေးဖို့မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကချက်သပရင်းနေမှာပဲအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကိုတိုက်တွန်းနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဗရီ1ရက်စစ်တပ်အာဏာသိမ်းပြီးဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရအဖွဲ့ကိုဖျောက်ချခဲ့တဲ့နောက်မြန်မာရေအားဖြင့်စစ်စီမံကိန်းဆိုင်ရာဖွံ့ဖြိုးရေးအတွက်ပါဝင်ဆောင်ရွက်နေတဲ့ပြင်သစ်စွန့်ရံလုပ်ငန်းအဖွဲ့ EDF ကသူ့ရဲ့လုပ်ငန်းတွေကိုဆိုင်းငံ့လိုက်တယ်လို့တောက်ကြနေမှာအတည်ပြုပြောဆိုပါတယ်ဖေဗရီ1ရက်စစ်တပ်အာဏာသိမ်းရခြင်းကစပြီးမြန်မာနိုင်ငံတွင်လူခွင့်ရေးဆိုင်ရာစိုးရိမ်မှုတွေကြောင့်သူတို့ပါဝင်ဆောင်ရွက်နေတဲ့ရွှေလီ3ရေအားဖြင့်စစ်စီမံကိန်းကိုရပ်ဆိုင်းထားဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ EDF ပြောခွင့်ရကမတ်လ19ရက်နေ့က Justice for Myanmar NGO အဖွဲ့အစည်းကိုပေးပို့တဲ့စာမှာဖော်ပြထားပါတယ်။ဒါပြင်သူတို့အဖွဲ့အနေနဲ့မြန်မာနိုင်ငံရဲ့အခြေအနေကိုပြင်ထင်တဲ့ EU ဥရောပသမဂ္ဂအာဏာပိုင်တွေနဲ့လက်တွဲပြီးအနီးကပ်စောင့်ကြည့်နေကြောင်းလည်းပြောပါတယ်။ပြင်ထင်အစိုးရအများစုပိုင်ဆိုင်တဲ့ EDF စွန့်ရံလုပ်ငန်းအဖွဲ့ရဲ့အခုလိုပြောကြားချက်ကိုကြိုဆိုကြောင်း Justice for Myanmar ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ငြင်းချမ်းစွာဆန္ဒပြနေတဲ့ပြည်သူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေမလုပ်ဖို့အတွက်အနောက်နိုင်ငံတွေကတိုက်တွန်းနေတဲ့ကြားကပဲမြန်မာအာဏာပိုင်တွေကဆက်လက်လှုပ်ဆောင်နေတာကြောင့်အခုဆိုဖြုတ်ခွဲမှုတွေအတွင်းတေဆုံးရသူက235ယောက်ကျော်နေပြီလို့ AAPBB အကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ COVID-19 ကာဝယ်ဆေးတစ်မျိုးဖြစ်တဲ့ AstraZeneca ကနေရတဲ့အကျိုးကျေးဇူးတွေဟာသူ့ကြောင့်အန္တရာယ်ရှိနိုင်တာတဲ့အများကြီးပိုတာနေတဲ့အတွက်ဒီဆေးကိုအသုံးပြုဖို့အတွက်ထောက်ခံချက်ပေးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကာကွယ်ဆေးဘေးကင်းရေးကမ္ဘာလုံးဆိုင်ရာအကြံပေးမှုကော်မတီကတောက်ကြနေမှာပဲပြောပါတယ်။အလားတူထောက်ခံချက်မျိုးကိုဗိုလ်ဟူးနေကပနမသဘောထားပြောသွားခဲ့ပေမဲ့တောက်ကြနေမှာတော့သူတို့ရဲ့တုံ့တက်ချက်ကိုအပြီးတက်လိုက်တာဖြစ်ပါတယ်။ဒီကာကွယ်ဆေးထိုးသူတချို့မှာတွေးခဲ့တဲ့လက္ခဏာရပ်တွေတွေ့ရတဲ့ဆိုပြီးဥရောပနိုင်ငံအများပြားမှာ AstraZeneca ကာကွယ်ဆေးအသုံးပြုမှုကိုရပ်တန့်ထားလိုက်ခဲ့ပြီးတဲ့နောက်မှာ WHO ကော်မတီကလည်းအချက်လက်တွေကိုပြန်ပြီးတုံ့တက်တာလို့WHO အကြီးအကဲ Tedros Ghebreyesus ကဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ
် WHO's Global Advisory Committee on Vaccine Safety met this week to review the data on blood clots and low platelets among some people
အချို့မှာတွေးခဲ့တယ်ဆိုတာဒီကာကွယ်ဆေးကြောင့်လို့တက်အမပြောနိုင်ကြောင်းလည်းသူကပြောပါတယ် COVID-19 ရောဂါကိုယ်တိုင်ကလည်းတွေးခဲမှုဖြစ်စေတယ်ဆိုတာကိုသတိပြုဖို့လိုကြောင်းလည်း WHO အကြီးအကဲကထောက်ပြပါတယ်ဥရောပဆေးဝါးအေဂျင်စီ EMA ကလည်းအလားတူသုံးသပ်ချက်မျိုးကိုအင်ကာနေကထုတ်ပြန်ခဲ့တာပ
ါစနေနေ့မနေ့ကထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုမှတ်ရင်းနိုင်တဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းပေးပို့ချက်တွေဇက်တိုက်ဆိုသလိုထုတ်လွှင့်သွားပါမယ်အရင်ဆုံးနားဆင်ရမှာကစစ်တပ်အာဏာသိမ်းဆန့်ကျင်လှုပ်ရှားမှုတွေရန်ကုန်မှာဆက်တိုက်ရှိနေစေဖြစ်တာကြောင့်စစ်ရုံအလို့ယုံတွေရန်နာထားကြရတာပါရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA တို့တိုက်ပွဲဖြစ်ပွားခဲ့တာကိုတင်းရှောင်ရင်ရန်ကုန်မှာအလို့လာလို့ကြတဲ့တောင်းချီတဲ့ရခိုင်တိုင်းသားရွှေပြောင်းအလို့သမားတွေဟာလည်းလက်ရှိရန်ကုန်အခြေအနေကြောင့်နေရပြန်ဖို့ခက်ခဲနေကြပါတယ်မြန်မာပြည်တွင်းကပေးပို့လာတဲ့သတင်းကိုတော့ကိုရန်နိုင်ပြောပြပါအောင်ဗျာ
ရခိုင်ပြည်နယ်ကနေရန်ကုန်မှာလာပြီးအလုပ်လုပ်နေကြတဲ့တောင်းနဲ့ချီရဲ့ရွှေပြောင်းလုံသမားတွေနေရာပြန်မှုခက်ခဲနေကြတယ်လို့ရခိုင်မျိုးသားကွန်ရဲ့ဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ
်ကျွန်တော်ပြည်သူသားရဲ့အစီအရာရန်ကုန်မှာပတိန်ပါဝင်ပေါ်တဲ့အခြေခံလုံသား6000ကျော်ရှိတယ်အဲ့တော့လက်ရှိဒုက္ခရောက်နေတဲ့အခြေခံလုံသားတွေကတော့ကျွန်တော်ခုနကပြောသလိုပေါ့နော်အခြေခံကျွန်တော်တို့ပို့ဆောင်ပေးတဲ့အခြေခံဘူး၃ဆယ်နဲ့ကိုက်နေတဲ့လုံသားတွေဖြစ်တဲ့ပေါ့နော်လက်ကခဏ1000ကနေ9000ကျော်ရတယ်ဆက်ပါလို့ခေါ်တာပေါ့နော်အကူတွေပေါ့နော်အဲ့ဒီအခြေခံလုပ်သားတွေအဓိကဒုက္ခအကျက်တဲရောက်နေတဲ့အခြေခံလုပ်သားတွေဖြစ်တဲ့ပြန်တဲ့လူတွေလည်းတော့ဒီလက်ရှိဒီပေါ့နော်လိုက်တရားရှိပြီးသားမင်္ဂလာတို့တော့မှပြန်ဖို့အတွက်အခက်အခဲရှိနေတာရှိတယ်လို့ကျွန်တော်တို့ကြားသိရတယ်ပေါ့
ဒီမှာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်လုပ်ငန်းတွေရပ်ဆိုင်းခဲ့ရတဲ့အတွက်ရွှေပြောင်းလုံသမားတွေအလုပ်လက်မဲ့ဖြစ်ခဲ့ကြရတဲ့အပြင်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းခုချိန်ထိတည်ငြိမ်မှုမရှိသေးတဲ့အတွက်စရုံတို့ရုံတွေပိတ်ထားတာကြောင့်ရွှေပြောင်းလုံသမားတွေအခက်ကြုံနေကြရတာပါ။နေရပြန်သွားကြတဲ့အလုပ်သမားတချို့ရှိနေပေမဲ့လည်းရခိုင်ပြည်နယ်ကိုပြန်ဖို့အခက်ခဲတွေ့နေကြသူရွှေပြောင်းလုံသမားတောင်းတဲ့ချီပြီးရှိနေသေးတယ်လို့လည်းဥတင်ထူအောင်ကဆက်ပြောပါရယ
်။ရခိုင်ဘက်ကရောက်သွားတဲ့လူတွေထောင်ချီရှိပြီလို့ကျွန်တော်တို့ကြားတယ်။ဒီတဲ့င်းကတော့ကျွန်တော်တို့အတိအကျ confirm မလုပ်နိုင်ဘူး။ဒါပေမဲ့ကျွန်တော်တို့မှန်တာတော့ဒီအကျက်တဲ့ကာလမှာပြန်သွားမယ်အင်ပြန်နိုင်မယ်အင်ပြန်မှုတော့ကြိုးစားနေတဲ့အခြေခံလုပ်သားတွေအားလုံးပေါ့နော်ချက်တဲ့ရောက်နေတဲ့လူဒီအားလုံးဟာကျွန်တော်တို့ပေါင်းချီရှိနိုင်တယ်လို့တော့မှန်ထားတယ်ပေါ့ကျွန်တော်တို့နောက်ပတ်လောက်ကိုကျွန်တော်တို့ခီးနေလို့စတင်တော့မှာပါကျွန်တော်တို့ဒီလိုင်တရာတို့ရှိပြီးတော့တော့မှရှိနေတယ်ကျွန်တော်တို့မိတ်ဆွေစီမှာတော့မှမိတ်ဆွေတွေစီမှာတော့မှလက်ရှိစရင်ကလိုက်ပါလို့ဆင်းရဲပေးထားတဲ့လူတွေဟာတရားကြုံတရားဝန်ကြီးဆန့်ရှိနေတယ်ပေါ့
အဲ့လိုစက်ရုံအလုံးယုံလေးပိတ်ထားတာကြောင့်နေရပြတ်မှုခက်ခဲနေသူတွေထဲမှာရခိုင်ပြည်နယ်ရသေးတော်မြို့နယ်ကနေရန်ကုန်မြို့ရွှေပြည်သာမြို့နယ်ကအထည်ချုပ်စက်ရုံတစ်ခုမှာအလုံးလုံးကင်နေတဲ့မတ်ချိုချိုဦးလည်းပါဝင်ပါတယ်။တိုက်ပွဲတွေကြောင့်နေရဆုံးခွာနေရတဲ့မိဘတွေကိုထောက်ပံ့နေတဲ့မတ်ချိုချိုဦးကလက်ရှိမှာအလုံးလက်မဲ့ဖြစ်နေတာကြောင့်သူကိုယ်တိုင်အခက်ကြုံနေရတယ်လို့ပြောပါတယ်။
အခုကြတော့ဟိုစက်ရုံတွေကမိနောင်နဲ့စက်ရုံတွေကလာတာထုံးမဟာလေးတိကျလို့ပြောဘူး။မမနဲ့ကိုလည်းတိချာမပြောတော့ဘူး။ဒီကနေ့ကကျောင်းလေးနဲ့ပြောရပါတော့။ဒီကောင်းတဲ့လာတော့ကလည်းအဲ့ဒီအမေပြင်းနေချင်းနေတော့လာစားလေးကလည်းဘယ်တော့မှမရအောင်။တရားမှ7000 9000အလုံးစုံရတပိန်းနဲ့2000 3000အဲ့လိုပဲရတာ။အဲ့ဒါဆိုအဆောင်လာခစားမဲ့ဟာနဲ့အဲ့ဒါတွေကြတော့ဘူးသူတို့တွေကဘလို့မှသက်ဆိုင်ကမလဲပြန်နိုင်တော့တာပေါ့နော်။အဲ့ဒါပြန်ဖို့အခက်အခဲတွေကတော်တော်လေးကိုဖြေသွားတာ။အခုကအဲ့တလာပြီးတော့ဒီကလာကြီးချင်းချင်းနဲ့အလုံးလုံးမလာလို့စဉ်းစားနေတာ။၁၄ရက်လောက်ပဲလုံးလိုက်ရတာပေါ့နော်ညီမတို့တွေကြတော့ကလေးရကျကလေးရအပြီးမှကြတော့ဒီတစ်ခါလေညားလာတဲ့ခါကျတော့ဟိုအဆင်မပြေတော့ကွာပြန်ဖို့အခက်ခဲကြတော့ငွေရေးကြီးကအဓိကပေါ့အဲ့လိုမျိုးကုညီတဲ့လူတွေတော့လိမ့်လာစုံစမ်းတာပေါ့နော်ဘယ်မှမအကူအညီပေးနိုင်မလဲအဲ့လိုမျိုးပေါ့
ရခိုင်ပြည်နယ်ကိုပြန်မဲ့တောင်းတဲ့ချီရဲ့ရွှေပြောင်းလုံသားတွေနေရပြန်နိုင်ရေးပရာဟိတအဖွဲ့တွေကကုညီဆောင်ရွက်ပေးနေတာမှာတကြီးရွယ်ဦးတွေနာမကျန်းသူတွေနဲ့ကိုယ်ဆောင်မိခင်တွေကိုဦးစားပေးပို့ပေးသွားမှာဖြစ်တယ်လို့ရွှေပြောင်းလုံသားတွေနေရပြန်ရေးကုညီဆောင်ရွက်နေသူတွေကပြောပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါကိုရန်နိုင်ပြောပြသွားတာပါဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာ CDM လုပ်နေကြတဲ့ဝန်ထမ်းတွေတဲ့ရဲတပ်ဖွဲ့ဝင်တွေလည်းတစစပါဝင်လာကြပြီးအခုဆိုရင်အိန္ဒိယဗစ်ချန်နေဆက်ဒေသကိုပြေးဝင်ခိုလွန်သူများပြားလာတယ်လို့CDM တမားတွေကိုအကူအညီကယ်ဆယ်ရေးလုပ်နေတဲ့ဒေသခံတွေကပြောပါတယ်ဒီအကြောင်းကိုတင်ပြချင်ပါတယ်မြန်မာနိုင်ငံတလွှားမြို့ရွာအသီးသီးကဆန္ဒပြနေသူတွေကိုစစ်တပ်နဲ့ရဲကလိုက်လံနှိမ်နှင်းဖြိုခွင်းနေတဲ့လို့ရပေါ်လက်မခံနိုင်တာကြောင့်ငြင်းညမ်းစွာအာဏာပီဆန်ရေး CDM လုပ်မယ်ဆိုပြီးရဲတပ်ဖွဲ့ဝင်တချို့အိန္ဒိယနဲ့ထိုင်းမြန်မာနယ်စပ်ဘက်ထွက်ပြေးတင်းရှောင်ကြတာယာကနန်းချီရှိလာပြီဖြစ်ပါတယ်အိန္ဒိယနယ်စပ်မှာဆိုရင်အထူးသဖြင့်မီဇိုရမ်ပြည်နယ်နဲ့မနီပူပြည်နယ်တဲကိုထွက်ပြေးခိုလုံသူတွေတစားစားတိုးလာနေတာပါမနီပူပြည်နယ်မိုးရင်းမြို့ကိုပြီးခဲ့တဲ့သတင်းပတ်တဲ့ CDM လုပြီးရောက်လာသူကတော့စာလင်းကြီးမြို့နယ်ရဲစခန်းကရဲတပ်သားလျံကျုံဟောက်ပါသူဟာချင်းတိုင်းသားဖြစ်ပါတယ
်အဲကျွန်တော်ကတာဝန်ကျတာတော့မုံရွာချင်းနေတောင်မှာတာဝန်ကျတာပေါ့အဲဝမ်ပေါင်းတို့ရန်စီတို့အဲအဲ့မှာတာဝန်ကျတာပါမုံရွာမှာခဏခဏဟိုဖြိုခွဲတာရှိရလင်းကျွန်တော်ချင်းနေတောင်မှာတော့ဖြိုခွဲတာတော့မရှိဘူးကိုမိတော့လော့ဆယ်တော့မပေးသေးဘူးကျွန်တော်တို့ရှိတော့မှာပေါ့ကျလာဖို့လည်းများတယ်အဲ့မှာကျွန်တော်လည်းဖြိုခွဲဖို့လည်းအလိုအမိအဲပေးလာရင်တော့ကျွန်တော်မလုပ်နိုင်ဘူးလို့အဲဒါမဲ့တတ်နေရင်တော့ဖြိုခွဲဆိုင်မှာပဲကျွန်တော်လည်းအဲကျွန်တော်စစ်ဆိုးရလက်ထက်မှာကျွန်တော်လည်းမနေချင်တော့ဘူးဒါပြောလောဆယ်စစ်ကောင်ကြီးရဲ့ဟိုဟာပေါ့အဲအမိထုတ်စာကြီးပေါ့ကျွန်တော်မလိုက်နိုင်ပါဘူးလို့အဲကြော်ပြီးကျွန်တော်စီချက်မလုပ်မယ်လို့ဆုံးဖြတ်ချက်ချထားအောင်တေဝင်တော့အကြောင်းတော့မကြောက်ဘူးကျွန်တော်ဟိုဟာတေဝင်ကြရင်တော့ပဲလွတ်မှာလေပေါ့အဲ ये मुरो बारो वा तख्वे मुरो फोन लांस रहते हैं ना लांस शालों ना तो फोन करा वैसे मैं फोन मकाई मु दिवकाई जाऊँ मावे जनो फोन करना चलो थला रा मुझे नहीं थला आयन ने का जनो मुझे सकना जनो तुम्हें चिंतियाँ चीये पाले माने तू तू तूने तू थला आयन ने या तुम्हारे मांग ला चला दिने से चले ने निकल लाओ याद था थला रा मेरा तुमने याद लू थला गा
ยังไงเงี้ยด้วยสนามเปียเวรีกูแล้วจะรอผิวเคลื่อนมือดีฮะตัวลีลาทายาเดเยลูตงลงนี้ดีเนี่ยมันแก่ยิบุลเลยเยอะแต่ตาเลียนโจห้าวกับเปียวาเลยเยอะกว่าเราเนื้อเราอีชันตาเลยกูจะน้อยลงส่วนยูบีอ่ะมันเลยจะน้อยเยอะแต่พอเราสตาร์ว่าจะน้อยดีตัวเปียลูเลยสิว่ามันเช็ดเต็มเอาแต่แม้กูว่าจีเซ่ดีตงนารอมันเช็ดเต็มเอาอยู่ที่นั่นจะน้อยเราว่าจีโรดีว่า
เนี่ยบุญอ่ะตรงนี้ละกว่าจีเซ่ดีตรงนั้นเราไม่ใช่เต็มมั้งมันนี่บุญโมเรียมอยู่กูน่าท้ายาวละเรื่องเช่นใดนั้นซีดีเอ็มเยอะแต่ต่างกันหรอตอนเล่นมันเป็นแบบนี้ตัวเจ้าซีดีเอ็มลบชิดเลยสุดาโก้เสียงเปล่าเลยซีดีเอ็มลบอะไรจังยังหรอตัวเจ้ามีใจเลยแต่บอกเลยมันจะทำให้อนาคตเนี่ยมันจะทำให้บิดูรีบออกมาอนาคตเป็นมาพี่เนี่ยอุ้งสูบมาดูรูปอ่ะพี่เนี่ยบิดูรีบดูรูปตัดเสร็จแล้วก็จะโน่นนี่นะตอนนั้นสองนี่ละ เราไม่ชี้เลยบุบเนาะนั่นทุกคนยังจะบอกว่าเนี่ยยูนิฟอร์มสีตาดีกูขายเนี่ยอามาปิดดูดีกูยังจะบอกว่าเนี่ยลงงานแต่ไม่ลงขายเป็นเนี่ยจุดเด็ดเดียวมีอยู่ดีกว่าอามาพิวปอมาตุยเลยตุยขาจะรออามาจีโนร์มาเนี่ยยี่ดีตรงจ้าเลยอันนั้นมาขันซานนั่นรู้บ่ไอ้ยันเนี่ยนี่พี่เราจะโน้ซีเรียมาเลยกูรู้อินเดียเนี่ยจะมีโซรันปีเนี่ยมันนี่บุปผีเนี่ยเด็กกูทับยี่คนลงลาดูดีเรามาเยอะแต่พอวันนี้เปลี่ยน อาจารย์สุยาวันนั้นจะช่วยป้าวินาบ้าที่นี่เช่นที่เราซีดีเอ็มลบีมิจูรันปีนี้เด็กคนลงนั้นดูเลี้ยงจอเน่มันนี่บุปผีเนี่ยเด็กคนลงนั้นดูต้องเรียนรู้ภาษาเดียวอินเดียเนี่ยจะมากู้ยืมเกษตรยืมลงนี่เด็กอุกุลีก็เปลี่ยวไปเลยมิจูรันบ้ามาเราอยากเลี้ยงจอเราสิเลยมันนี่บุมาเราคุ้นด้วยเนี่ยบริโภคเนี่ยนั่นเสียเนี่ยมากู้ยาต้องเรียนรู้ภาษาเนาะเขาเกิดนี่จะนี่จะเนี่ยมีมาวันนี้ละบ่
โมเรียมิโกทับีลาดูดีโกสายต่อยกุญปีนี่เลยมหันนิงาเลยตุยขันยูจะโกเสียงเปล่าเลยที่ลูกบ้านจะมาดูเลสินาแล้วเนาะประมาณที่เกิดสาวเลยเนาะจำบุกเลี้ยวลาชินลาลาเรลูกบ่กงลูกวัลกัมเบสุดมาจะมาดูเลสไปขอเลยตั้งหนังสูงบ่เนาะจะมาดูเลสตั้งหนังสูงกุญปีไหมสุดมาเกลี้ยวลูกไล่ขอละบ่กูว่าเลสตั้งยังเช่นเดียวเนี่ยเอาเท่มาหนังกูเลยลุงยาเลยขาจารออะไรตัวเลสแทบจะอะไรตัวเลสกุญปีเลยเนาะ
เอลูแต่ยังกูเลี้ยงไงเอลูเนี่ยตั้งกูยิ่งไปเลยเอว่ากูมีอะไรที่มาเลยติดที่สีแล้วกูรู้สึกได้ยังไม่กูมานากันไปอินเดียเนี่ยจะได้ยี่เว้นคนลงนาดูดีกูอินเดียบุหูสุยากากูยิ่งสังเสียงไปกูมิจูรันลุดออกกูจะเลยเพราะว่าวันนั้นก็พี่ก็เลยจะไปในอินเดียลุดออกมาเต็มจ้าต้องสู้เกี่ยวกับเลยทำไมยูเอ็นมาไว้สิ่งเนี่ยวิริยุเนี่ยจูเหมือนจะจะทุ่งเรื่องจะไปกูเช่นมีวิจิตรน่าเสียนายมู ยูเอ็มโมบายแอปเอฟเฟกต์สมาร์ทโฟนหรือมาดาวน์โหลดอยู่ในมือบีแอนดรอยด์โฟนหรือเดรสหรือกูเกิลเพลย์เนี่ยไอโฟนหรือเดรสแอปเปิลแอปสโตร์หรือมาดีโอเอเบอร์มิสหรือแอปกูดาวน์โหลดลงในมือบีโอเอเนี่ยมาทานาหรือลูกูเนี่ยชั่วชาวพุยาราเลกูบาร์เรดีแอปพลิเคชันอันนี้ยูเอ็มซีดีเนี่ยกูได้ยังน่าเสียงที่ชูในเนี่ยเด่นคนเนี่ยได้ยังใช้ในมือเลยเรียนสมาร์ทหรือแอปเปิลสิงห์กันอะไรกูน่าเสียงที่ชูในมือเนี่ย
ยูเอสนี่นี่มันเกี่ยงซีซันนี่กูสับปีเดือนสันนี่บาร์เลยยังไม่เงี้ยมาจัมเป็นนี่นี่นาฬิกาเต็มปีปีนี้มูเปลี่ยนเลยยังชีวิตด้วยอาเซียนทีดีเยาว์สีเวจิมปาเปโวอินโดนีเซียจะมาจูโกฮิโดโดกาต้องสู้เลยตลอดมาเลเซียวันนี้จะมูฮิเดนยังสิงห์เลยที่ต้องสู้มุกทักขันเลยบาร์เลยไต้หวันยี่จูยงจัมเป็นปานิจันวัตนายากงการอ ตัวว่าปีนี้มันสับเพื่อแต่มูชีเรอาเซียนด้วยซึ่งข้อมูลที่มีอาจจะใช่ในเบื่อไม่กูมีมาอีกสามหัวเราเชื่อว่าลูกปีนั้นเลยไม่รู้เนื้อเรื่องจะเปลี่ยนอะไรกูเว้นเมื่อสัตว์มีมันทาร์วาร์เลยโอเคกูรู้อินโดนีเซียทำอะไรเยอะกว่าต้องสูญเสียปัตมาโซเซนซาบเชลามีปงกูไทยวันจีจูยงลงจงยี่จะเป็นกรรมที่อุกตาปามอกาปานิชันวัตานายากรดาไอ้ที่อาเซียนเมมเบอร์ส
ไทยแลนด์อินคลูดจำนวนที่มาเลยและชีวิมานังเงี้ยพี่นายรู้ก็เซมิอาเซียนซีเวมาสวีเดนไหนบ่อะคู่ต้องส่วนเนี่ยปัตตาบีโร่ไทยนังเงี้ยบ่าวเวออาเซียนนังเงี้ยนู่นนี่เนี่ยและชีอาเซียนอุกตาบรูไนนังเงี้ยสิการีแลนด์ยงเจ้ากูสั่งมุรูวาร์เลย
อะไรจ้ะ
ီထိပ်သီးဆွေးနွေးပွဲဖြစ်လာဖို့အဓိကလိုအပ်ချက်ကိုဆိုင်းနိုင်ငံချူလာလောင်ကောတက္ကသိုလ်နိုင်ငံရေးသိပ္ပံကျောင်းနိုင်ငံတကာဆက်ဆံရေးဌာနကပမောက္ခလည်းဖြစ်တဲ့ပန်နီချန်ကပဲ
Having a high level meeting to discuss this
ခုလိုမြန်မာကိစ္စဆွေးနွေးရေးအစ်စ်မြစ်ဆွေးနွေးပွဲဖြစ်လာဖို့ကနေဆုံးအာဆီယံနိုင်ငံအများစုရဲ့အားလုံးသဘောတူထောက်ခံချက်ရဖို့လိုပါတယ်သိတယ်မလားအာဆီယံမှာကအားလုံးသဘောတူညီချက်ကရေးပါတယ်လေဒါကြောင့်လက်ရှိအာဆီယံဥက္ကဋ္ဌအနေနဲ့မြန်မာအကြက်တဲတခုလေးကိုအခုလိုဆွေးနွေးဖို့ဖြစ်နိုင်မလားဆိုတာတခြားအာဆီယံနိုင်ငံခေါင်းဆောင်တွေနဲ့အလို့သဘောစတီးခေါက်ဖလှယ်ဖို့အထူးအရေးကြီးပါတယ်။ဘာလို့လဲဆိုတော့ဝင်ရောက်မဆွတ်ဖက်ရေးမှုကလည်းရှိနေလေ
။ဒီနေရာမှာအာဆီယံဥက္ကဋ္ဌအနေနဲ့ဘာအဓိကစလုပ်ဖို့အရေးကြီးတာကိုလည်းအရင်ထိုင်းဝန်ကြီးချုပ်ပြောခွင့်ရလဲဖြစ်တဲ့ပန်နီချန်ကပဲ
။ Situation in Myanmar is unprecedented.
မြန်မာနိုင်ငံကအခြေအနေကမကြုံစဘူးပြင်းထန်ပါတယ်။လမ်းမပေါ်မှာထိတ်တိုက်ရင်ဆိုင်မှုတွေဖြစ်နေပြီးအသက်ဆုံးရှုံးမှုတွေပါကြုံနေရတာကိုနိုင်ငံတကာမှတွေ့နေရပါတယ်။ဒါကြောင့်လာမယ့်ရက်ပိုင်းတွေအတွင်းမှာအာဆီယံဥက္ကဋ္ဌအနေနဲ့သူ့ရဲ့ခေါင်းဆောင်ဖြစ်နေမှုကိုအသုံးပြုပြီးမြန်မာအခြေအနေကိုကူညီပေးဖို့အာဆီယံအဖွဲ့ဝင်အားလုံးလက်ခံနိုင်မယ်ဖြစ်နိုင်ရည်တစ်ခုကိုကြိုးပမ်းညှိနှိုင်းမှုလုပ်ရေးကအရေးကြီးလာပါတယ်
။ဒါအပြင်မကြာသေးခင်သတင်းပတ်တွေကထွက်လာခဲ့တဲ့အာဆီယံခေါင်းဆောင်တွေရဲ့ပူးတွဲကြေညာချက်ကလည်းအထောက်အကူပြုနိုင်တယ်လို့ပန်နီတန်ကဆက်ပြောပါတယ
် They are very clear that their concern
ဒီအာဆီယံခေါင်းဆောင်တွေအနေနဲ့ဒီအကြံဖတ်နေတာတွေပေါ်သူတို့ရဲ့စိုးရိမ်ချက်ကိုရှင်းရှင်းလင်းလင်းပြောထားပြီးမြန်မာဘက်ကကူညီလိုအပ်ရင်ကူညီပေးနိုင်တာကိုလည်းပွင့်ပွင့်လင်းလင်းပြောထားပြီးသားပါမြန်မာနိုင်ငံမှာဒီမိုကရေစီပြန်ရရှိရေးလုပ်ငန်းစဉ်တစ်ခုပေါ်လာရေးကိုလည်းသူတို့ကမျှော်လင့်ထားကြပါတယ်အဲဒီတော့အာဆီယံအနေနဲ့ရှေ့လာမယ့်ရေးကြီးတဲ့ရပ်ပိုင်းအနေငယ်အတွင်းမှာရှေ့ဆက်လုပ်ပေးနိုင်ဖို့မျှော်လင့်ရပါတယ်တီကျေထိခိုက်တာတွေများလာတဲ့အမျှအာဆီယံအနေနဲ့ပုံမြင်မြန်လှုပ်ဆောင်ပေးဖို့ဖိအားတွေများလာနေပါတယ
်။အဲဒီတော့အာဆီယံအနေနဲ့အခုမြန်မာကိစ္စမှာဆွေးနွေးပေးဖို့လှုပ်ဆောင်ရေးနှေးကွေးနေတယ်လို့တချို့ကစိုးရိမ်ကြပေမဲ့အသက်အရွယ်ဆုံးကြိုးပမ်းနေချိန်မှာမြန်မာဘက်ကဘယ်အားလုံးအနေနဲ့လဲအာဆီယံကကူညီပေးရေးတောင်းဆိုဖို့အရေးပါတာအပြင်လက်တွေ့ကူညီနိုင်ဖို့လည်းပန်နီတန်ကအခုလိုရှင်းပြပါတယ
်။ It is critical actually.
ဒီကြီးဆုံးကတော့မြန်မာနိုင်ငံကပတ်သက်နေတွေအားလုံးနေနဲ့ကြမ်းဖက်မှုတွေတစ်ပတ်နဲ့တစ်ပတ်မဖြစ်တော့အောင်အသေးချာကိုထိန်းသိမ်းပေးကြဖို့အထူးကိုပထမဆင့်အနေနဲ့ရည်ကြီးနေပါတယ်။အခုလိုကြမ်းဖက်မှုတွေရပ်သွားပြီးမှသာပိုအစီအစဉ်တကျဖြစ်နိုင်တဲ့ဆွေးနွေးပွဲတွေတရားဝင်သဘောမျိုးအထိကျင်းပဖို့ဖြစ်လာနိုင်စေပါတယ်။အဲဒီတော့တချို့ဒေသတွေမှာဒီကြမ်းဖက်မှုတွေစကြဆင်းတာဖြစ်လာရင်တော့မျှော်လင့်ချက်ကောင်းလာနိုင်ပါတယ
်။ဒါအပြင်လက်ရှိအချိန်မှာမြန်မာရေးစိန်ခေါ်ချက်ဖြစ်နေတာတခုကိုလည်းပန်နီချန်က
The challenge is of course
စိန်ခေါ်ချက်ကတော့မြန်မာနိုင်ငံတိုင်းကဘက်အားလုံးအနေနဲ့အခုချိန်မှာဘလို့ရှေ့ဆက်ဖို့သဘောတူညီချက်တခုအလွယ်တကူရဖို့ခက်နေပုံရပါတယ်တကယ်တော့ဘက်အားလုံးအနေနဲ့အကြမ်းဖက်မှုတွေရပ်ပြီးဆွေးနွေးတာတွေစလုပ်နောက်အာဆီယံခေါင်းဆောင်တွေကိုဝိုင်းကူပေးဖို့ကူညီတောင်းရင်ဘုံသဘောတူညီချက်ရနိုင်ရင်တော့အရန်ကောင်းပါတယ
်တကယ်တော့အခုလိုအင်ဒိုနီးရှားနဲ့မလေးရှားခေါင်းဆောင်တွေအပြင်စင်ကာပူဝန်ကြီးချုပ်လီဆန်လုံအနေနဲ့လည်းမြမအရေးပေါ်စိုးရိမ်ကြောင်းအရင်ထုတ်ပြောခဲ့ပြီးတရုတ်နိုင်ငံကလည်းအာဆီယံရဲ့ဥဆောင်မှုကိုကူညီပေးဖို့ပြောထားပါတော့
ဗီယိုအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တစ်ပြီးကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှံ့အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်ဒီနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်တစုတစည်းတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျွန်တော်ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်။
ဒီရဲ့အစီအစဉ်တွေကိုစောင့်မျှော်နားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာမြန်မာနိုင်ငံမှာဆက်အာနာတိန်ဆန့်ကျင်တဲ့ဆန္ဒပြပွဲအခြေအနေတွေနောက်ဆုံးရထူးခြားဖြစ်စဉ်သတင်းတွေကိုတင်ဆက်နိုင်ဖို့ VOA သတင်းတောက်တွေရော Washington DC VOA ဝိုင်းတော်သားတွေကပါအချိန်နဲ့တပြေးညီစ조사လှုပ်ဆောင်နေကြပါတယ်ခင်ဗျာအခုတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာနာတိန်သားတွေကိုကန့်ကွက်ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီး
ဖမ်းဆီးခံရသူ 2,000 ကျော်ရှိလာပြီလို့ကုလသမဂ္ဂကပြောဆိုထားပါတယ်ဖမ်းဆီးခံရသူအများစုပြန်မလွတ်သေးသလိုဘယ်နေရာမှာချုပ်နှောင်ထားသလဲဆိုတာမသိရသူတွေလည်းအများအပြားရှိနေပါတယ်ဖခင်ဖြစ်သူကိုစစ်တပ်ကလာရောက်ဖမ်းဆီးသွားခဲ့ပြီးတရင်နှစ်ပတ်လောက်ရှိလာပေမဲ့ဘယ်နေရာမှာရှိနေသလဲဆိုတာမသိရဘူးလို့ဆရာအနာသိန်းစန့်ကျင်လှူရှားမှုတွေမှာရှေ့တန်းကပါဝင်နေတဲ့မဝီရီမောင်ကပြောပါတယ်ကိုတိုင်ကလည်းတက်ကြွလှရှားသူအကိုဖြစ်သူကလည်း NLD ကိုယ်စားလှယ်တူဦးဖြစ်တာကြောင့်ဖခင်ဖန်းစည်းခံလာရတချိန်နဲ့မှာပဲမိသားစုအတွက်လုံခြုံရေးစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့မဝီရီမောင်ကပြောပါတယ်မဝီရီမောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းမှအမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးတင်ဆက်ထားပါတယ်ခင်ဗျာ
အဖေဖမ်းခံရတာဒီပြီးခဲ့တဲ့ match လာ9ရက်လောက်ကပေါ့နော်အဲ့ဒီကည9နာရီခွဲဝင်းကျင်လောက်မှာဒီညီမတို့တွေရဲ့နိုင်အိမ်လုံးပေါ့နော်စစ်တပ်သူတို့စစ်ကား၈စီးနဲ့ညီမတို့အိမ်လမ်းထိပ်ဆက်ပလန်းဒီပလန်းအရှိအနောက်ပတ်ပတ်လေကိုစစ်ကား၈စီးပါရဲရဲကားတစ်စီးပါရဲပေါ့နော်ရဲရအရင်သူတို့ဆင်းမရောလုံခြုံရေးယူလိုက်တယ်ယူပြီးတော့မှအဲ့စစ်ကားပေါ်ကနေစစ်သားတွေသူ10ရောက်လောက်ကထိုင်းကင်ထားတယ်ပြီးတော့နောက်ထပ်10ရောက်လောက်ကတနက်တည်းနဲ့ပေါ့နော်ဒီညီမတို့အိမ်ချီရောက်လာတယ်ပေါ့နော်အဓမီထိုးပြီးတော့ဒီလမ်းထိပ်မှာလည်းကာရင်သားအသားစီကိုဖြတ်ပေါ့နော်ရောက်လာတဲ့အခါကျတော့ညီမအမေကနေဘယ်လိုလဲပေါ့နော်ဘာကိစ္စရှိလို့လဲမေတော့သူတို့ကတကားအခုချက်ချင်းဖွင့်ပေါ့နော်အဲ့တော့အမေကမှုတ်ဝင်လေးသေးချိန်လာတာဘာဖြစ်လို့လဲဆိုတော့သူကဘာမှမပြောခွင့်မသေးဘူးဖွင့်စမ်းအခုချိန်ချင်းတကောင်းမင်းများဖွင့်စမ်းမဖွင့်ပြစ်တက်လိုက်မယ်ဆိုပြီးတော့အဲ့လိုမျိုးပြောတယ်ပြီးတော့တနက်ပြန်နေလည်းချိန်ထားတယ်ပေါ့နော်အိမ်ပြင်ကနေညီမကဖုန်းကင်ထားတယ်ဖုန်းနဲ့ဗီဒီယိုရိုက်မဲ့ဟာကိုလည်းညီမကအိမ်ပြင်နေတနက်ချိန်တယ်ဖုန်းကိုအခုချိန်ချလိုက်ပေါ့နော်လုံးဝဖုန်းမရိုက်နဲ့ဆိုပြီးတော့အဲ့လိုမျိုးပြောပြီးတော့အမေကမဖွင့်သေးဘူးမဖွင့်လည်းမဖွင့်သေးတော့သူကအဲ့တိုးလက်ထဲမှာတန်တူနေနေရောပြီးရင်အဲ့တော့ဖြတ်တဲ့ဟိုကရိယာအကြီးကြီးလည်းပါတယ်ပေါ့နော်အဲ့ဟာရင်ညီမတို့အိမ်တကားနှစ်ထပ်ရှိတယ်အဲ့ဟာကိုသူဖြတ်လိုက်တယ်ဖြတ်ပြီးတော့အိမ်ထဲဝင်လာတယ်အိမ်ထဲရောက်ချင်းပဲပေါ့နော်ညီမနဲ့အမေနဲ့ကိုအိမ်ရှိရဖန်ကုန်မှာထိုင်နိုင်တယ်ထိုင်နေပေါ့နော်အဲစကားမများနဲ့ညာပြစ်တက်လိုက်မယ်ဆိုပြီးတော့ညီမအမေကိုလည်းတနက်နေ့ချိန်ထားတယ်တရားညီမကိုလည်းတနက်နေ့ချိန်ထားတယ်ပေါ့နော်ပြီးရခါကျတော့သူတို့တွေကအဲအိမ်ထဲကိုဝင်ချရတယ်ပေါ့နော်အိမ်အခန်းကြီးထဲကိုဝင်မှွေသွားတယ်အဲ့ဒီအချိန်မှာအိမ်နောက်ကွေးမှာအဖေကိုမိသွားတယ်ပေါ့နော်သူကမိမိချင်းအဖေဘာလုပ်လဲဆိုတော့တနက်တင်နေနဲ့ဒီခေါင်းတွေကြောကုန်းတွေထုတ်တယ်ထုတ်ပြီးတော့မှအဖေကိုလက်ပြန်ကျိုးတုတ်လိုက်တယ်တုတ်ပြီးတော့အဖေကိုခေါ်သွားတယ်ခေါ်သွားပြီးတော့ညီမတို့အခန်းထဲမှာဟိုမှွေနှောက်သွားတယ်အကုန်လုံးဟိုညီမအငယ်ဆုံးကခလေးလေးမှွေထားတယ်သူ့မှာလေးလာရွယ်ခလေးလေးရှိတယ်ခလေးငယ်တဲ့အဲ့ခလေးငယ်လေးနဲ့ညီမလေးကိုလည်းတန်းတန်းနဲ့ချိန်ထားချိန်မြင်းနေနေပေါ့နော်စကားမများနဲ့စကားများတွတ်တက်လိုက်မယ်ဆိုတာမျိုးထောက်ချောက်ပြောတယ်ပေါ့နော်အဲ့လိုမျိုးပြောပြီးတော့အဖေကိုခေါ်ပြီးတော့ထွက်သွားပါတယ်မှာ
အဲ့တော့သူတို့ကအဖေကိုရောရိုက်နှက်ပြီးတော့ခေါ်သွားတယ်တခြားအိမ်သားတွေနဲ့အိမ်ကိုရောသူတို့တခြားဘာတွေလုပ်သွားသေးလဲ
အဖေကိုထွက်သွားပြီးတော့ညီမတို့အိမ်တော့ကလည်းသူတို့မှွေနှောက်ခဲ့တာပေါ့နော်အကုန်လုံးညီမအခန်းထဲမှာရှိတယ်ညီမကြောပွေးတဲထဲထားတဲ့ laptop ပေါ့နော်အဲ့ laptop ကိုညတ်ပုတ်ကိုယူသွားတယ်အဲပြီးသွားလို့ရှိရင်ညီမတို့ဗီဒီယိုတွေကဖုန်းနှလုံးနဲ့တက်ဆန်၅ပင်းယူသွားတယ်ညီမအခန်းမှန်နေကုန်အန်ဒရွိုင်းထဲမှာရှိတယ်ညီမအမိရဲ့ပေါ့နော်သူ့ရဲ့ရွှေထုတ်လေးပေါ့နော်အဲ့ထဲမှာဟိုဆွဲကြိုးပါတယ်လက်စွပ်ပါတယ်ဟန်ချင်းပါတယ်လက်ကောက်ပါတယ်ငကပ်ပါတယ်အဲ့အရာတွေယူသွားတယ်မှာ
အဲ့တော့ဆဆောကပြောတော့9ရက်နေရဖမ်းခေါ်သွားတာအခုအဖေနဲ့ပတ်သက်လို့ဘယ်မှာရှိနေလဲဆိုတာမျိုးဘာမှမသိရဘူးပေါ့
ဟုတ်ကဲ့မဟုတ်ဘာမှမသိရပါဘူးဟုတ်နော်ညီမတို့ live ဆောင်ရမ်းလည်းမရှိဘူးမသိဘူးလေပဲအဲ့လိုပဲပြောရဲပေါ့နော်စက်ဆိုင်ကနေနေကန်ရဲစခန်းအောင်လည်းညီမတို့တွားမေးရဲပေါ့နော်အပြေပါသွားပြီးနောက်ရက်ကျတော့တွားမေးရောလေနေနေကန်ရဲကပြောရဲဟိုကျွန်တော်တို့ကမပါဘူးပေါ့နော်လာခေါ်ရင်းနေရလေပေါ့နော်အဓိကတက်ကလည်းလုံနေရပေါ့နော်ဆိုတော့အဲ့လိုမျိုးဆိုကျွန်တော်တို့လည်းမသိပါဘူးလေဆိုပြီးတော့အဲ့လိုမျိုးပြောရဲညီမတို့အင်းစိန်ထောင်မှာလည်းတွားဆောင်ရမ်းတယ်အင်းစိန်ထောင်မှာဆိုလည်းမသိဘူးမရှိဘူးပဲပေါ့နော်ညီမတို့အဲ့လိုမျိုးပဲပြောရဲမှာဟုတ်
အဲ့တော့အဖေကိုဘယ်နေအောင်ခေါ်သွားပြီးတော့ဖမ်းဆီးချုပ်နှောင်ထားတယ်ဆိုတာလည်းမသိရသလိုအဖေညီကောင်းရဲ့လားကျမရဲ့လားဆိုတာတော့မှမိသားစုအနေနဲ့သိခွင့်မရတဲ့အခြေအနေဖြစ်နေတာပေါ့
ဟုတ်ကဲ့မဟုတ်ပါဘူး
အဲ့တော့အခုအဖေကိုခေါ်သွားတဲ့ဖမ်းဆီးခေါ်ဆောင်သွားတဲ့အခါမှာဟောဘာကြောင့်ဖမ်းဆီးခေါ်ဆောင်သွားတယ်လို့သူကပြောပါလဲ
ဟုတ်ကဲ့ဟောအဲညီမတို့အဲတရားမခွင့်ပေးနေတာပေါ့နော်ညီမအမေကမေးတော့သူကဥပိတာကိုလာရှာလို့ပြောပါဥပိတာဆိုညီမအဖေပေါ့နော်အဲသူကအမေကဟို
ကိုပိတာဘာလုပ်လို့လဲပေါ့နော်။ဒါကြောင့်လာခေါ်ရလဲလို့မျိုးညီမအဖေအားရဲ့ဒီစီဒီအမ်ပေါ့နော်။လှုပ်ရှားမှုမှာပါဝင်နေတဲ့လူတွေကိုပေါ့နော်။အားပေးဟိုကုညီမှုနဲ့ပေါ့နော်။လိုင်းရဲ့စကမ်းမှာအမှုဖွင့်ထားတဲ့အဲ့အတွက်လာခေါ်တာပါပေါ့နော်။ဒါပေမဲ့ညီမအမေကဝန်ရမ်းနေပါသေးတယ်။လာခေါ်ရဆိုရင်ဖမ်းဝမ်းကြပေါ့နော်။အဲ့လိုမျိုးဆိုရလဲညီမတို့ဘာမှအဆက်အသွယ်မပြုဘောနော်
คนนี้เนี่ยพี่อุลาขอว่าเองขอว่าพี่ตัวรู้อารมณ์มุ่งมั่นว่าจะมีอะไรอารมณ์มีแบบจ่อว่าบ้างนะจันนัยจันนัยอารมณ์คนเนี่ยโอมาแต่ทีนี้ไปบ้ามาโอมาจ้าที่มาเนี่ยยังยังจะแก่มาแต่อารมณ์คนนั้นตอนนี้มาลายยังจะแก่ตัวไม่ใหญ่ยังจะแก่ตัวที่ใจยังบ้ามาไม่เดียวไหนบ้างนะครับ
เออตัวเออพี่เนี่ยปฏิบัติย่อกูมาสุยมุ่ยชิงมาบ่
ครับนี่มาที่อาบอนอ่ะตู้มันน่ะลงยอดได้สิน่ะลงยอดได้สิอ่ะมาโหซู้ๆว่ะพี่เนี่ยมันเนี่ยก็ส่วนรู้สิตู้ซี้โหมาเราจ่ายนี่ลายอ่ะไอ้พี่อ่ะไปมาซุยๆเลยสิอ่ะปะเนาะไอ้พี่ขอว่านี่ก่อนส่วนรู้สิญาติอเมียโหน่ะลงยอดได้สิตู้ตั้งใจจะซีไปบ่แม้ไปไล่ได้สิตู้บอกอ่ะมาเว้ยตู้อ่ะอยู่ว่ะเว้ยปะเนาะอเมียอะตินไอ้ตู้ซิสตาเดียวนอกกูอะตินปี้ไล่ตัวพี่อะตินปี้တော့มาไอ้สตาเดียวกันอยู่เลยอ่ะมาไอ้ห่านี่แหละอเมียแท้ไปไล่ไหนเลยปะเนาะพี่ว่าညီမတွေခေါ်ဝါရအောင်ဖက်နှက်တောင်မပါအောင်သူတို့ဖက်နှက်တောင်စီးခွင့်မပေးဘူးပေါ့နော်အဲ့လိုမျိုးအခြေအနေဆိုညီမတို့အနေနဲ့စိုးရင်လည်းတော့အပြေအဝတောင်းနေကြပုံမှန်စီးရည်လည်းရှိရအဲ့ဒါကြီးလည်းသူကမတောက်ရအောင်ပေါ့နော်ပြီးရင်အထဲထဲမှာသူ့မှာဟိုဖက်နှက်လည်းမပါအောင်အဲ့လိုအိမ်မှာနေတဲ့ပစိုးလေးနဲ့အိမ်လေးနဲ့ပဲတွားရဆိုတော့သူ့တော်တော်ညီမတို့ကစိုးရင်တော့ပေါ့နော်အဓိကတော့အနည်းဆုံးစီးလေးဖြစ်ဖြစ်ညီမတို့တွင်းခွင့်ရရင်တော့ညီမတို့အနေနဲ့နည်းနည်းအဆင်ပြေရပေါ့နော်အခုကတော့ဟိုဘယ်ရောက်လို့ရောက်နေမှန်းလည်းမသိပေါ့နော်ဘယ်မှာမှလည်းစုံစမ်းလို့မရအဲ့လိုမျိုးအခြေအနေဖြစ်နေဟုတ်
အဲ့တော့အခုလက်ရှိမှာရောကျန်တဲ့မိသားစုတွေအတွက်လုံခြုံရေးရောဘယ်လိုရှိပါလဲ
ဟုတ်ပါအမေနှိုင်းပြောရရင်ဟိုအမေဟိုသူတို့ကဟိုညီမအကူကကိုစီသူမရဲ့အခုဒီတကယ်မြို့နယ်ပေါ့နော် NLD ဒီလိုပြတ်တော့ကိုစလဲဆိုတော့သူတို့ကဟိုအဓိကညီမအကူကိုသူတို့လိုချင်နေရပေါ့နော်လိုချင်နေရဆိုတော့ဟိုညီမအကူသူတို့အခုထိနေရတဲ့အချိန်မှာတော့သူတို့2009ကလောက်ခဲ့တဲ့ပုံစံတိုင်းပဲပေါ့နော်ထပ်ပြီးတော့မဲတယ်လို့ပဲညီမတို့ကတော့အဲ့လိုမျိုးကြီးစားရပေါ့နော်ဟိုကြီးစားရဆိုတော့2009ဆိုရင်အဖေကိုလဲခေါ်တယ်အမေကိုလဲခေါ်သွားတယ်ပေါ့နော်အပြင်မှာညီမအညီမလေးရဲ့နှစ်ယောက်ပဲကြံနေရတော့အခုချိန်ဒီမှာလည်းသူတို့ကအဲ့လိုမျိုးဟိုလာသွားတယ်အဖေကိုခေါ်သွားတယ်ပေါ့နော်ဒါပေမဲ့ကိုကြီးဟိုကအခုဒီလုံခြုံတဲ့နေရာမှာရှိနေသေးတယ်ဆိုတော့ညီမတို့မိသားစုအနေနဲ့လည်းလုံခြုံရေးအတွက်ကအရင်ဟိုစဉ်းစားရတဲ့အခြေအနေတစ်ခုဖြစ်တယ်ပေါ့နော်ဖြစ်တဲ့အတွက်တော့ညီမတို့ကတော့ဒီကိုစီလုံခြုံတဲ့နေရာတွေမှာတော့ညီမတို့နေနေရတဲ့အခြေအနေရောရှိရပေါ့အခုလောလောဆယ်ထားတော့ဟုတ်
ကျော်လက်ရှိချိန်မှာဆိုရင်ဒါကအဖေအတွက်လည်းစိတ်ပူနေရတယ်မိသားစုလုံးချင်ရေးဆိုတာကိုလည်းကိုတိုင်းပါဝင်နေဆိုရင်ကြောင်းကြနေရတယ်ဆိုတော့ဒီလိုအချိန်မှာလက်ရှိအခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာဒီလိုမတရားဖမ်းဆီးချုံနှောင်ခံရတဲ့သူတွေအသက်ပါပေးလိုက်ရတဲ့သူတွေပေါ့နော်အများကြီးလက်ရှိလာတယ်ဆိုတော့ဒီလိုအချိန်မှာကိုတိုင်းကဒီမိသားစုရဲ့မှာဒီလိုကိုတိုက်ရိုက်ကြုံတွေ့ရတဲ့မိသားစုဝင်တယောက်အနေနဲ့လက်ရှိအချိန်ပေါ်မှာဟောဗာမြန်ပြောချင်ပါလေ
ဟုတ်လက်ရှိအခြေအနေပေါ်မှာတော့ဟိုသူတို့ကတော့ဒါသူတို့ရဲ့အကြမ်းဖက်လုပ်ရတဲ့အရာတော့ဒါလူတိုင်းကိုလုံနေမှာပေါ့နော်ဆိုတော့ညီမတို့ဆိုရင်ဒီဟိုဘူမိသားစုရဲ့မှာလို့ခံစားနေရပြီပေါ့နော်ညီမတို့လိုပဲဒီတနိုင်ငံလုံးမှာခံစားနေရမိသားစုရဲ့အများကြီးရှိရပေါ့နော်ဆိုတော့အလိုမျိုးပေါ့နော်ဟိုတာသမီးကိုဆုံးရှုံးလိုက်ရတဲ့မိသားစုတွေမိဘတွေကိုဆုံးရှုံးလိုက်ရတဲ့တာသမီးအဲ့လိုမျိုးတွေအများကြီးရှိရဒီအဲ့ဟာတွေအကုန်လုံးဟိုပေါ့နော်ပုံမှန်တိုင်းပြန်ဖြစ်လာမဲ့အခြေအနေရဟိုညီမတို့ဒီရေတော်ပုံကြီးအောင်မို့ပေါ့နော်ဆိုတော့ဒီရေတော်ပုံကြီးအောင်မို့အတွက်အဓိကကြတာညီမတို့ဒီ CDM လှူရှာမှုအဓိကကြတယ်ညီမတို့လည်းအဲ့လိုမျိုးညီမအဖေအဲ့လိုမျိုးပါသွားတယ်အဲ့လိုအကိုအရှင်တွေလုံခြုံရေးကိစ္စတွေလည်း share လို့လာမယ်ညီမတို့အမြင်ပြောတယ်ညီမတို့ကိုကူညီခြင်း support လုပ်ခြင်းလို့ရှင် CDM ကိုမပါဝင်ပေးကြဖို့ပြီးွားရင် CDM တုံးနေတဲ့လူတွေကို support လုပ်ပေးကြဖို့ပေါ့နော်အပြေအဝညီမတို့ကအဲ့လိုမျိုးပဲပြန်ပြောအဓိကညီမတို့အကုန်လုံးပေါ့နော်အခုချိန်မှာဒီမတူတဲ့လက်တွေအကုန်လုံးတွဲပြီးတော့ဟိုသူရဲ့တန်းတိုင်းတစ်ခုသွားဖို့ညီမတို့လိုရပေါ့နော်စီစီလုံးလုံးနဲ့အတူတူပဲအချင်းချင်းဖေးမှပြီးတော့ညီမတို့ရဲ့အတူတူလျှောက်ကြမယ်အဆုံးထိတိုက်ကြမယ်ဘလို့ချင်းမျိုးမှပဲဖြစ်ဖြစ်ညီမတို့မိသားစုအနေနဲ့ရောညီမတို့ကြုံလာသမျှကိုညီမတို့ကျန်းကျန်းခံရင်းဆိုင်မယ်ညီမတို့လောက်ကြရှိအောင်ဆက်လုပ်မယ်ပြောကြရှိအောင်ဆက်ပြောမယ်ပေါ့နော်အဲ့လိုမျိုးပဲညီမတို့လိုပဲတခြားမိသားစုတွေလည်းအဲ့လိုမျိုးခံယူချက်အတူတူပဲရှိရဲဆိုတော့လည်းညီမယုံကြည်ပါတယ
်မဝင်းကြီးမှာဟာဆရာနာသိမှုစန့်ကျင်လှူရှာမှုတွေမှာရှင်းရင်းကပါဝင်နေတဲ့လူငယ်အမျိုးသမီးတူဖြစ်ပါတယ်သူအနေနဲ့ဘာကြောင့်အခုလိုပါဝင်ဖြစ်တာလဲလက်ရှိလှုပ်ရှားမှုတွေမှာလူငယ်တွေအမျိုးသမီးတွေ ဘယ်လိုခရယူချက်တွေနဲ့ရှေ့တန်းကနေပါဝင်နေကြလဲသူတို့ရဲ့ပါဝင်မှုကဘယ်လောက်ထိအရေးပါသလဲဆိုတာတွေကိုလည်းမဝင်းညီမောင်နဲ့မင်းများခြားတာကိုရှေ့သတင်းပတ်မှာဆက်ပြီးတင်ပြပေးသွားပါမယ်အခုတော့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ချစ်မှကြည့်ကြည့်ပါရှင်
အခုတခါတော့သုတဆုံးလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါလေခင်ဗျအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်တဲ့ဥပဒေကြမ်းအတီးပြုတ်နိုင်ဖို့အလားအလာသွေးစွန်းတဲ့တင်းငွေနယ်လို့သိကြတဲ့အဘာမားပြည်နယ်အက်ဒမန်ပီတာစ်ဒရာဘော်ကဆန္ဒပြပွဲကိုရိုက်နှက်ဖြိုခွဲမှု 95နှစ်မြောက်ခဲ့တဲ့စတာတွေအကြောင်းကိုတော့ကိုအောင်ကတင်ပြထားပါတယ်
အမေရိကန်မက္ကဆီကိုနယ်စပ်ကနေတရားမဝင်ဖြစ်ကျော်ဝင်ရောက်လာသူတွေထဲမှာမိဘမပါတဲ့အသက်မပြည့်သေးသူကလေးငယ်တွေလည်းပါဝင်လာတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘလူးကန်တွေမလဲဆိုတာကိုအမေရိကန်လွှတ်တော်အမတ်တွေဆွေးနွေးအဖြစ်ရှာနေကြပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်မှာရောက်လာတဲ့ကလေး40တဲ့မင်းလေးကိုမကြခင်ကအမေရိကန်အာဏာပိုင်တွေဖမ်းဆီးတင်နေလိုက်ပါတယ်။အခုဒီသတင်းပတ်အတွင်းမိဘတွေမပါဘဲတရားမဝင်ဝင်ရောက်လာကြသူ4200လောက်ရှိနေပြီးတော့ဒီကိစ္စဘလူးကိုင်းပြောမလဲဆိုတာနဲ့ပတ်သက်ပြီးသမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့ခေါင်းချောက်စရာဖြစ်လာပါတယ်။အမိမေလုံချိုရင်းဝန်ကြီးအဲလဟန်ဒရိုမီယောကက်စ်က
not expel them as the Trump administration did.
We try အစိုးရလက်ထက်တုန်းကလိုပြန်နှင်ထုတ်မှာမဟုတ်ပါဘူး။မိဘတွေလက်ထက်ပြန်ထည့်ပေးနိုင်တဲ့အထိကျန်းမာရေးနဲ့လူမှုဖူလုံရေးဌာနအောက်မှာစနစ်တကျစောင့်ရှောက်မှုပေးသွားမှာပါ။
အမေရိကမှာခေါ်လွန်လာသူတွေအရေးညဉ့်ညံသာကင်ပြဲမဲ့ဘိုင်ဒန်ဆိုရတဲ့မူဝါဒတွေကြောင့်နေဆက်မှာအခုလိုရွှေပြောင်းဝင်ရောက်သူတွေများပြားလာတာဆိုပြီးတော့ရှုမြင်ကြပါရယ်ဖက်ဒရယ်အရေးပေါ်စီမံခန့်ခွဲရေးအေဂျင်စီကလည်းဒီအရေးနဲ့ပတ်သက်လို့ကူညီဆောင်ရွက်ပေးနေပါရယ်အိမ်ပြည်တော်ပြောခွင့်ရယန်ဆာဂီက
This is one of the steps that the president felt would help
ဒါဟာရေရှည်ဘလူးကိုင်းတွေမလဲဆိုတဲ့အပြေမဟုတ်ပေမဲ့လည်းအထောက်အကူဖြစ်စေတယ်လို့သမရကယုံကြည်ပါတယ်သူတို့ကိုတရားဝင်လက်ခံနိုင်တဲ့မြန်ဆန်တဲ့လုပ်ငန်းစဉ်သူတို့အနေနဲ့ကျန်းမာရေးဆောက်ရှောက်မှုရရှိရေးလဲအကူအညီပေးသွားပါမယ်အရေးအတွက်အလွန်များတာကြောင့်ဒီကိစ္စကင်တွေရမယ်အရေးအားစိန်ခေါ်မှုတည်းရဲ့ဖြစ်ပါတယ်လို့ဆိုပါတယ်ရီပပ်ဘလစ်ကန်တွေကတော့ဘိုင်ဒန်ဆိုရဟာပြဿနာပိုးပြီးတော့ကြီးထွားလာအောင်လုပ်နေတာဆိုပြီးဆွဆဲပါတယ်ဒီမူဝါဒကြောင့်အမေရိကန်ပြည်ထောင်စုရဲ့အကြမ်းဖက်သမားတွေအလွဲတကူဝင်ရောက်လာနိုင်တယ်ဆိုပြီးတော့လည်းပြောပါတယ်အလွတ်တော်လူနေစုခေါင်းဆောင်ကေဗင်မက်ကတီက
The health of this nation the safety and security
ဒီနိုင်ငံရဲ့အနေအထားအမေရိကန်တွေလုံခြုံရေးနဲ့ဘေးအန္တရာယ်ကင်းရေးနေဆက်အရေးဓာတ်ရီအလုံးဟာသမ္မတရဲ့လုပ်ငန်းတာဝန်တွေဖြစ်ပါတယ်
ကလေးဘွားတွေကရောက်ရှိနေကြတဲ့စိုက်ပျိုးရေးလုပ်သားတွေနဲ့တရားမဝင်ရွှေပြောင်းဝင်ရောက်သူတွေကိုသူတို့နေရရင်ပြတ်ဖို့မဲ့အစီအစဉ်ကနေအကောက်ွယ်ပေးမဲ့ဥပဒေချမ်းကိုအောက်လွတ်တော်ဒီမိုကရက်တီကဒီသတင်းပတ်အတွင်းအတည်ပြုမဲခွဲဖို့ရှိနေပါတယ်။ဒါဘိုင်ဒန်အစိုးရရဲ့လူ့အမှုကြီးကြေးမူဝါဒအပြောင်းလဲတစ်စိတ်တစ်ပိုင်းဖြစ်ပြီးတော့တရားမဝင်နေထိုင်ကြသူ70,000အတွက်အခွင့်အရေးတည်ရလဲဖြစ်ပါတယ်။ဒီမိုကရက်ထက်လွတ်တော်အမတ်ဘော့မနန်ဒက်စ်က
It will modernize our system.offer a path to citizenship
ကနေကိုင်းကြီးမဲ့စနစ်အပြောင်းလဲဖြစ်ပြီးအလုပ်ကြိုးစားကြသူတွေနိုင်ငံသားဖြစ်လာမဲ့လမ်းကြောင်းပေါ်ရောက်လာတာဖြစ်ပါတယ်သူတို့မိသားစုတွေလည်းပြန်လည်စုံစည်းနိုင်ပြီးတရားဝင်နေထိုင်ရည်တည်ဖို့အခွင့်အလမ်းတွေပိုးပေါ်လာမှာဖြစ်ပါတယ်
တိုင်းမလေးဒီဥပဒေကြမ်းကိုအထက်လွှတ်တော်ကအတည်ပြုနိုင်မလားဆိုတာကတော့မသိကြပါဘူးဒါဟာတရားမဝင်ဝင်ရောက်လာသူတွေကိုလူငင်းချက်နှက်ခွင့်ပေးရာဖြစ်တာကြောင့်မဲရည်အတွက်တိတ်မကွာတဲ့အထက်လွှတ်တော်မှာ Republican တွေကထောက်ခံမှုညှင်းဆန်ထားပါတယ်ခင်ဗျာ
တိုင်းအောင်ခွဲခြားမှုကနေအခြေခံလာပြီးမဲပေးခွင့်ကိုပိတ်ပင်ခဲ့တဲ့အတွက်1965ခုနှစ်မတ်လ9ရက်နေ့မှာအာဖရိကအမေရိကန်တွေဟာဆယ်မာမျိုးကနေမွန်ဂိုမာရီအထိခြိတက်ဆန္ဒပြခဲ့ကြတာပါကိုအောင်ရေမဲပေးခွင့်အတွက်အမှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ကမိုင်90ခီကိုခြိတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးလုံခြုံရေးရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ပက်တက်စ်တရားမှာရင်ဆိုင်တွေ့ဆုံခဲ့ကြပါတယ်ရဲတွေကဆန္ဒပြခြိတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုကြော်ဖြတ်ဖို့ဆက်ပြီးကြိုးစားတဲ့အခါမှာရဲတွေကမျက်ရည်ယိုဘုံတွေအသုံးပြုပြီးရက်ရက်ဆက်ဆက်ရိုက်နှက်လူစုခွဲခဲ့တာပါ
ဒီတရားရဲ့အမည်ဟာလူရီအစွန်ရောက်မျိုးသားရေးဝါဒီနဲ့စုဖွဲ့ထားတဲ့ Ku Klux Klan အဖွဲ့ခေါင်းဆောင်လည်းဖြစ်ပြီးတောင်ပိုင်းတပ်ရဲ့စစ်ဗိုလ်ချုပ်နဲ့ပြည်ရင်းဆက်ပြီးဆယ်မာမာနေထိုင်ခဲ့တဲ့ American ထက်လွတ်တော်အမတ်ဖြစ်ခဲ့သူ Edmund Pettus ရဲ့နာမည်ကိုပေးထားတာပါ သွေးစွန်တဲ့တင်းငူနေနေချီတဲ့ပွဲမှာအဲ့ဒီအချိန်က17နှစ်သမီးအရွယ်ဂျိုအန်ဘလန့်က၆ချားစရာကောင်းတဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရယ်ဗျာ
But before we could turn around it was too late they came in from both sides the back and the front and they were just beating people
ကျွန်မတို့အားလုံးလက်မပြေခင်တော်တော်နောက်ကျသွားတယ်ဆိုတာကိုသိလိုက်ပါတယ်သူတို့ကနှစ်ဖက်စလုံးကနေလာနေတာပါရှေ့ကရောနောက်ကပါဝိုင်းပြီးတော့ရိုက်ကြပါတယ်နောက်သူတို့ပြစ်တဲ့မျက်ရည်ရိုးဘုံတွေကြောင့်မျက်ရည်တွေလည်းကျအငွေ့တွေကိုလည်းရှူဆိုင်မိတဲ့အတွက်အသက်ရှူကျဘာမှလည်းမမြင်ရတော့တုံလုံးခြောက်ခြားမိပါတယ်လို့ဂျွန်ဘလန်ကပြောသွားတာပါအဲ့ဒီခြေတက်ပွဲမှာအဓိကကြတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တဲ့ဓမ္မဆရာ FD Rees ကလည်းသူ့ရဲ့အကြမ်းဖက်ခံရတဲ့အတွေ့အကြုံကိုအခုလိုပြောပြပါသေးတယ်ရှင
် You know I think she almost that march and
ကျွန်တော်တို့ကနောက်ဆုံးမှမဟုတ်ပါဘူးနောက်ဆုံးမှမဟုတ်တာကြောင့်လဲသူတို့ဟာလက်ကင်ထုတ်တွေနဲ့ရိုက်ကြတော့လူတွေလဲကြပြူစားနဲ့ဘောလင်းကစားတော့ထောင်ထားတာတွေကိုဘောလုံးမှန်းပြီးလဲကုန်တယ်လို့ပါပဲလို့ဓမ္မဆရာရီစ်ကပြောသွားတာပ
ါ
အခုကြားခဲ့ရတာကတော့ခြေတက်ဆန္ဒပြလာကြတဲ့ပြည်သူအခွင့်အရေးတောင်းဆိုလှုပ်ရှားတဲ့လူမဲ့ African American တွေကိုလူလူရဲရာရှိတွေကခြေတက်မှုကိုရပ်ဖို့အတန်ချက်ဆက်နဲ့သတိပေးပြောဆိုနေတာပါဒါပေမဲ့လည်းအာဏာပိုင်တွေအလိုကျဒီဆန္ဒပြမှုကိုရပ်လိုက်မယ်ဆိုရင်ဒါဟာနောင်သားစဉ်မျိုးဆက်အထိသူတို့ရပ်ပိုင်ခွင့်တွေဆုံးရှုံးနိုင်တာကြောင့် NRA တွေရင်ဆိုင်ရနိုင်တဲ့ကြားကဆက်ခြေတက်ခဲ့ကြပါတယ်အဲ့ဒီလူလူရဲတွေတားဆီးနေတဲ့ Edmund Pettus ဒဂါနာမှာမြင်းနဲ့အနှင်းခံရမဲ့ဘေးကတည်တည်လေးကတ်လွတ်ခဲ့တဲ့Sari Michelle Mosca သူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရစေ
I felt that if we turn around or if we give up it'll never happen so in order to make sure that this does
တကယ်လို့သာနောက်ကျောင်းပြန်လှည့်ပြီးတော့လက်မြောက်အရှုံးပေးလိုက်မယ်ဆိုရင်ကျမတို့မျှော်လင့်ချက်တွေဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူးကျမစိတ်ထဲမှာဒီမဲပေးခွင့်ရဖို့အတွက်ဆိုရင်ရှေ့ဆက်ပြီးတော့တွေးရပါမယ်ကျမအသေးမစောချင်ဘူးဆိုတာကိုဝန်ခံပါတယ်ဒါပေမဲ့ဒေါက်တာမာတင်လူတာကင်းပြောခဲ့သလိုကျွန်မပြန်ပြောရမယ်ဆိုရင်ဘဝမှာတန်ဖိုးရှိတဲ့အရာတွေအတွက်အသက်ဆုံးသင့်ရင်လည်းဆွံ့ရမှာဆိုတော့ကျွန်မလက်မြောက်အရှုံးမပေးခဲ့ပါဘူးအထူးသဖြင့်ဒီဆယ်မှာမှကျွန်မတို့အများကြီးလှုပ်ဆောင်နိုင်ခဲ့ပါတယ်လို့ Miss Moss ကပြောသွားတာပါဆယ်မမြောက်မှာနေတဲ့အိမ်ချံဥယျာဉ်အလှဆင်သူစတီဗီဟက်ချာက1960ခုနှစ်တွေစီကသွေးစွန်းတဲ့တင်းငွေနေရဲ့သူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါတယ
် I can remember coming down and seeing people who were on the bridge running back towards George Washington Carver home where I live
တရားပေါ်ကနေလူတွေပြေးဆင်းလာပြီးတော့ George Washington လမ်းကကျွန်တော်နေတဲ့အိမ်လေးဘက်စီရောက်လာပါတယ်။ဘုရားသခင်တနာညတာတော်မူပါဆိုပြီးတော့လေသူတို့တွေကကြောက်လန့်ကြအော်ဟစ်နေကြပါတယ်။အဲ့ဒီအချိန်ကတော့အတုံလှုပ်မိဆုံးအချိန်ပါပဲလို့ Hatcher ကပြောသွားတာပါ
American တောင်ပိုင်းမှာဆာမေးပွဲဖြစ်ဆိုခွင့်နဲ့တခြားနည်းလမ်းတွေကိုပါသုံးပြီးလူနည်းစုတိုင်းရင်းသားတွေရဲ့မဲပေးပိုင်ခွင့်ကိုတားဆီးခဲ့တဲ့အတွက်အခုလိုလူမှုအခွင့်အရေးတောင်းဆိုလှုပ်ရှားမှုတွေလည်းပေါ်ပေါက်လာခဲ့တာပါရှင
ကိုအောင်အပတ်စဉ်တင်ဆက်ပေးနေတဲ့သုတဆောင်တဲ့အမေရိကန်တကွင်အစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတော့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာပ
ါစစ်တပ်အာဏာသိမ်းတာကိုလက်မခံဘဲလမ်းတွေပေါ်ဆန္ဒပြနေကြတဲ့မြန်မာပြည်သူတွေရင်ဆိုင်နေရတဲ့အန္တရာယ်ကြီးတဲ့မျက်ရည်မျိုးပေါင်းဂျန်ကလည်းစာဝယ်ဖို့အတွက်ကြိုတင်ပြင်ဆင်တင်လာရင်းနဲ့တကယ်ထိတွေ့ကြတယ်ဘာလုပ်တယ်လဲဆိုတာကိုဒီကဘက်မှာပြောပြပေးပါမယ်။ရေညိုဘုံ CS4 chlorobenzene melanonitrile poison အတွက်အဆိပ်ဖြေစေမရှိသေးပါဘူး။ဒီဓာတ်ရုပ်ပစ္စည်းနဲ့ထိပြီးဆိုရင်တော့အသားရေလောင်ကျွမ်းတာမျက်လုံးတွေကရင်တွေလေချောင်းတွေဆက်ပြီးချောင်းဆိုးတာအသက်ရှူကျက်တာရုပ်ရည်ဆိတ်ကစင်ကြာဖြစ်သွားတာမျိုးတွေနဲ့ကြုံရနိုင်ပါတယ်။အများပြားထိမိသွားတယ်ဆိုရင်တော့အော့အန်စေနိုင်ပါတယ်။အဒီကေယုံနေနေရေးမှာသုံးခွင့်ပေးထားတဲ့ဒီ CS အဆိပ်မထိအောင်အတက်နိုင်ဆုံးကြိုးစားဖို့လိုအပ်တယ်လို့ဒီဆိုင်နိုကာဗွန်ဓာတ်ရုပ်ပစ္စည်းရဲ့သဘောတဘာဝကိုနားလည်ဖို့လည်းလိုပါတယ်။ဒီလိုနားလည်ထားရင်ရှောင်နိုင်တိတ်နိုင်တယ်လို့ American စစ်တပ်သဘာဝဝန်ကျင်ကျန်းမာရေးဆိုင်ရာအကြီးအကဲသူဖြစ်တဲ့ဦးသူရအောင်ကပြောပါတယ်
။ဒီကမ်မီကယ်ကခုနကျွန်တော်ပြောလို့ချင်းကြီးအရန်ရှည်တော့
तू आ ले दू रे अयानी ले रे सो रो तू आ पो मिन मिन ओ तू मा तवा नाय मु तू आ अमुए आ पो टेक को छन सा ने रे आ को वे तवा मे ब्यो जिन ना तू ओ आउ मा था री को वा मिन मिन नी को लो रे ऐ सोर्स को ने ने बों बा न्या छी दे लु आ तवा री रो ट्वन थों मे सो यिन ले एरी अलों को ये नै या ओ लो वा मे दा मा तू ये छी छी दम्या गेस्ट री अकों नों वा नै ने निया ओ वे जा तवा मे बों नो ऐ लो म्यू ले री आ တန်းလိုက်တော့ပြန်ပေးချင်ပါတယ်။နောက်သူကလေးတိုက်တဲ့ရှိကိုပြေးပါ။အောင်ဆိုသူအမွေရကိုရှိလေအားနဲ့လိုက်လာမှကြောက်လို့။ဒါ ው လဲဟောင်ကောင်ကနီးတစ်ခုကဘာတွေ့လိုက်လဲဆိုတော့သူတို့နိုင်ငံတွေကတော့ပစ္စည်းတွေပေါ်တော့တိရွက်တွေကိုမှုတ်ထုတ်တဲ့စက်ကလေးကိုတည်သွားကြတယ်။အဲ့ဒီအမွေလာရင်သူဟိုဘက်ကိုပြန်မှုတ်ထုတ်လိုက်တယ်ကိုရှိမလား။အဲ့တော့ဒီအမွေကဟိုဘက်ရောက်သွားတာပေါ့နော်။နောက်ဟောင်ကောင်မှာပဲနောက်တနည်းပမာကြီးကဟို generation Z ကလေးတွေလည်းလုံနေတာတွေ့တာတော့သူတို့ကတော့အဲ့ခုံးနဲ့ပုတ်လိုက်တယ်မြန်မြန်အဲ့လိုမအေးပြန်ပြန်လောင်းလိုက်တယ်ပေါ့ခဏပြောတဲ့ဟာတမန်တလင်းပေါ်မှာပဲလမ်းပေါ်မှာပဲရေနဲ့သူ့ကသူ activate ဖြစ်ပါစေလေ it doesn't matter လူသူ့ရဲ့ခန်းလူ skin ကိုမရောက်အောင်ပြီးတာပဲဆိုတော့အဲ့ဒီနီးတွေနဲ့အုပ်နေတာတွေကမနစ်ကမှဟောင်ကောင်ကတွေ့တဲ့ဟာတွေပေါ့နော်အဲ့ဒါကိုသူ့ပမာ generation Z ကလေးတွေအကျူကျူပြီးတော့တည်နေပြီသူတို့ကျူပြီးတော့အဲ့ဒီနီးနဲ့လုံနေဒါပေမဲ့အနေရရမ်းများတယ်တကယ်လို့သူကဟိုပြစ်လိုက်တဲ့ဘူးမှာပုတ်လေးလေးဦးထိမှရှိတယ်ကြာကြာရင်သူဖုံးဆိုတန်းပေါက်တာဟုတ်ပေါက်တော့ကိုကအချိန်မီအုပ်နိုင်ရင်ကောင်းရင်မအုပ်နိုင်ရင်သူကပူလာပြီးအောက်ကတန်အားပါသွားကင်တာတွေလက်ကိုပူနိုင်တာတို့အဲ့လိုမျိုးရှိတာပေါ့နော်ဟိုတက်နစ်ရက်ကက်ကအပေါ်ကြီးလာတော့အောက်ကလာတော့ရိုက်ရခက်တာတို့ဒါမျိုးလေးတွေရှိတာပေါ့နော်သူမသွားခင်မှာလည်းအငွေးကကိုနှကောင်းလေးဝင်လာတာတွေပါလေရှိတာဟုတ်အခုအမိုင်မှာဝစ်စားသွားတာလေအဲ့ဒါတွေကာကွယ်ဖို့တော့လုပ်ထားတဲ့ပုံပ
ါမျက်ရည်ကိုဖုံးနဲ့ပစ်လာရင်ဘယ်လိုခုကကာကွယ်တာအကောင်းဆုံးလဲသူရအန်တရမရှိအောင်လေအဲ့တော့လေးပြောပြပြပ
ါဟုတ်ကဲ့ဟိုပထမဆုံးကတော့ preparation ပေါ့နော်မသွားခင်မှာလုံးဝမျက်ကပ်မှန်နေမတက်ပါနဲ့မျက်ကပ်မှန်ကအထဲထဲရောက်သွားပြန်ထုတ်ရတာပါညာခက်တဲ့အပြင်တချို့တွေဆိုရင်မျက်လုံးကိုလောင်သွားပြီး blind ဖြစ်တာမျိုးတော့ပါတော့ဖြစ်တယ်အဲ့တော့မျက်ကပ်မှန်ရှိသောလူများရှေ့ကိုထွက်မယ်ဆိုရင်ဒါမျက်မှန်အရင်တက်အောင်ပေါ့နော်မျက်မှန်တက်အောင်နောက်ကာကောပေါ့ရေကူးရုံးမှတက်တဲ့ကာကောမျိုးလည်းတက်လို့ရပါတယ်ခုချိန်ကကိုဗစ်ဖြစ်နေတော့ဒီလိုမျိုး death mask တွေလည်းရှိကြတယ် death mask တွေကစားပြီးတော့ gargle တွေနဲ့ဆိုရင်အနည်းဆုံးနှူးညံ့တဲ့အသားရည်တွေကိုမဝင်သွားဘူးပေါ့အနည်းဆုံ
း
နောက်အင်းကြီးလက်ရှိကတော့အမြဲဝယ်ရမယ်သူက preparation အနေနဲ့ပေါင်းဆိုထိသမျှကိုသူကပူမှာဖြစ်တယ်နောက်ဒီကြောပုတ်ကြီးသေးတွေပါတယ်ယူသွားပြီဆိုရင်အင်းကြီးအပူတွေပါတယ်ထည့်သွားပေါ့
တကယ်လို့ဒီမျက်ရည်ရုပ်ပုံးကဒီအငွေတွေပေါ့နော်ဒီအမှုံတွေကကိုနဲ့ထိသွားပြီဆိုလို့ရှင်ဘာလုပ်ရမလဲ
ဟုတ်ကဲ့ခုန preparation နဲ့ဘယ်လိုယူဖို့နဲ့ဘယ်လိုကာကွယ်ဖို့ပြောပြီးတော့အခုဟိုထိသွားပြီဆိုရင်ကိုကတော့ကာကွယ်ထားတဲ့အတွက်ဟိုမျက်လုံးတို့ပါးစပ်အထဲသေးတို့မဝင်ဘူးပဲဆိုပါဆိုဒါပေမဲ့ဒီလယ်ပင်တို့ဒီလွတ်နေတဲ့လက်နေရာတွေကအရန်ပူလာပြီတခုခုဖြစ်လာပြီဆိုရင်တော့ခုနပြောခဲ့တဲ့အတိုင်းအင်းကြီးအပူလဲအိတ်ထဲမှာပါမယ်အိတ်ထဲမှာရှိနေတဲ့အတွက်အင်းကြီးရှိတဲ့အင်းကြီးကလည်းဟိုမထိထားဘူးပေါ့နော်ခုနဟာနဲ့အသားနဲ့အင်းကြီးအပြင်မှာရှိတဲ့အမှုန်နဲ့ထပ်ထပ်ပြီးတော့ဆူဆွတ်ပြီးမလောင်အောင်အဲ့ဒီအင်းကြီးကိုလှုပ်ပစ်ခဲ့တာတို့ပါတို့လောက်ရမှာပေါ့နော်နံပါတ်၁ကနောက်ရေဆေးပြီဆိုရင်မျက်မှန်တို့အင်းကြီးလိုတော့နော်ဆက်ပြားနဲ့မြင်မြင်ဆေးလိုက်လို့ရတာပေါ့ဒီမျက်လုံးကြတော့ဆက်ပြားနဲ့ဆေးလို့မရတော့ရေကိုပဲလှုပ်ခိုင်းတယ်နောက်မပုတ်ခိုင်းဘူးရေကိုလိုလိုလေးခေါင်းတစ်ဖက်ဆောင်းပြီးတော့ရေကိုလဲသူကတည်းကညှစ်เสียပါတဲ့ဟာလေးမျိုးပါရင်ကောင်းတာပေါ့ရေများများမကုန်တော့ဘုံကြီးဖွင့်လိုက်ရင်တော့ရေအများကြီးကုန်သွားတာပေါ့ညှစ်เสียနှုတ်ပြီးတော့ဒီမျက်လုံးအထဲထဲမှာမတော်လည်းစမျက်လုံးပတ်ဝန်းကျင်မှာရှိနိုင်တဲ့ဟာမျိုးတွေမျက်လုံးပိတ်ပြီးပဲဖြစ်ဖြစ်ဒီလိုလောင်းချရမှာပေါ့မပုတ်ဘဲနဲ့ရေအားနဲ့ပဲဟိုဒီဘက်မျက်လုံးကိုဒီဘက်ပါသွားဟိုဘက်မျက်လုံးကိုဟိုဘက်ပါသွားအောင်အဲ့လိုမျိုးရေနဲ့ညှစ်ချဖို့နောက်ပြီးတော့ဟိုဟာအဝတ်အစားတွေကိုလည်းသူကပြန်လျှော်မယ်ဆိုရင်လည်းဥမာ zip lock bag တို့ပါတို့နဲ့တရားပိတ်ပြီးတော့ဒီပြန်ပြီးမထွက်အောင်ပေါ့ကြွကြွကြီးဆိုလည်းခြီလိုက်ပေါ့နော်ပေါင်းစောအိမ်ရောက်မှပြန်လျှော်မယ်ဆိုသူကဆက်ဆက်ပြီးလောင်နေဒီအင်းကြီးရဲ့အပြင်မှာရှိနေတယ်နောက်တစ်ယောက်ကသွားထိရင်အဲ့ဒီလက်ကိုအပူလောင်တာမျိုးဖြစ်တာပဲပေါင်းစောသူကဟိုဆွတ်ဆွတ်တဲ့အရာကိုလောင်ဖို့အမြဲတမ်းကြိုးစားနေခုနပြောလို့ရေနဲ့လောက်တာမှန်လားဆိုရင်းနဲ့လဲသူကဆူဆွတ်တော့ activate ဖြစ်မှာပဲဒါပေမဲ့လမ်းကြီးကခံစားချက်မရှိတော့မသိဘူးလူစကင်ကခံစားချက်ရှိတော့သိနေတယ်လေအဲ့တော့အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ activate မဖြစ်သေးတဲ့အဝတ်အစားရဲ့အပြင်အဟာကိုထပ်မထိဖို့ကြိုးစားရမှာပေါ့နော်တချို့ဆိုရင်ပါးစပ်တွေကလည်းမအုံမီတော့ဒီလေဝင်ထဲဝင်သွားပြီးတော့အရန်ချောင်းစုရပါညာဖြစ်ရင်အဆုတ်ထဲမှာအောက်ဆီဂျင်မရတဲ့လူတယောက်လိုဆက်ဆံပြီးတော့သူ့ကိုအောက်ဆီဂျင်ပေးပြီးတော့အသက်ပြန်ခဲ့တာမျိုး Now, we are yellow nail when we are upon Okunam Dodesa, General Yolo Yu, the Petachesia, see the Rubaru Pites, so in the Loma, among you, a Mulu, Mamina, and Laute, a Tio, Rinse Lokia, Mabuhene Bono. The Gelu Eddie CS poison tea, a good chain tea, and the dope say cheese in Miss Machi Deu. I look Changian solo, Galito Lion. Changsu Tatame, Machine Leo Bono. Now, skinny body, my panel deso in there, Nepu long the Lomio, or me long the Lomio, where Bono, can we get up from my machine on the Wama Bono? Chetale, the skin mama, I'm weak on me, eh? Ye long and a bullebu home, two let go on the Wama, ye tea and a little activate your mess or elu, new Harry Shio, me long tarelu, me long tarelu, diablo, sesam, be all.
American sitter, the Baba Winchin, Jemma is a chica, Udura on a pure charge in the way. Did the impact that they can eat in a canary, Timave, Yana, like the acid? Not about my friend.
Logging with a tip and a Nibina canago, then suck it up, Chipari. Few year tolling that season in a Padalo, we went jam page in a titachin.
ကျောင်းရင်နေဆိုရင်တော့စာရေးသားရမယ့်အီးမေးလ်လိပ်စာကဘာမစ်@voanews.comဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းညို့ကိုမအင်ဂျင်နိုင်ကကြောပြပေးပါအောင်ဗျာမြန်မာနိုင်ငံမှာရင်းချမ်းစွာဆန္ဒပြသူတွေကိုတက်ချက်နေတာသတင်းသမားတွေပါဝင်လူတွေကိုမတရားဖမ်းဆီးနေတာတွေဟာလုံးဝလက်ခံနိုင်ပွဲမရှိဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေကပြောကြားလိုက်ပါတယ် စီယာနာတင်ထားတဲ့မြန်မာနိုင်ငံမှာအခြေအနေတွေလွန်ဆိုးရနေပြီးလုံးဝထိန်းချုပ်လို့မရတော့မယ့်အနေအထားရောက်နေကြောင်းမြန်မာနိုင်ငံဆိုင်ရာယာယီကုလသနေကိုယ်စားလှယ်ကတောက်ကြနေကသတိပေးပြောကြားလိုက်ပါတယ်ဖေဗူလာ၁ရက်နေ့ဆီယာနာတင်ပြည်နောက်တေဆုံးခဲ့သူပေါင်း200နဲ့တဆက်တူမကရှိနေပြီးအဲ့ဒီထဲမှာ55ဦးဟာကလေးအရွယ်တချို့ဆိုရင်အသက် 14နှစ်အောက်တွေဖြစ်တယ်လို့လည်းသူကပြောပါတယ်လက်ရှိမြန်မာစစ်
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယာယီဌာနကိုယ်စားလှယ်အန်ဒရူးခက်ဝုဒ်ကရန်ကုန်ရုံးကနေမြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေတွေကိုတင်ပြခဲ့ပါတယ်ရှင်မြန်မာနိုင်ငံမှာဆက်ရနာတိမ့်မှုကိုကန့်ကွက်ရှုံချတဲ့ဆုံးဖြတ်ချက်ကိုအမေရိကန်အောက်လွှတ်တော်မှတောက်ကြနေကတခဲနဲ့အတီးပြလိုက်ပါတယ်ဖေဖော်ဝါရီလ၁ရက်နေ့ကရွေးကောက်တင်မြှောက်ခံထားရတဲ့ဒေါန်ဆန်းစုကြည်အစိုးရကိုဖြုတ်ချပြီးတဲ့နောက်ဆန္ဒပြမှုတွေကိုဖိနှိပ်ရမှာမြန်မာစစ်တပ်ကကြမ်းတမ်းတဲ့နှီးပြူဟာတွေတိုးမြင့်အုံပြုနေတဲ့အပေါ်အမေရိကန်အောက်လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ရှုံချခဲ့ကြပါတယ်အောက်လွှတ်တော်ကအတီးပြလိုက်တဲ့ဒီဆုံးဖြတ်ချက်မှာဆီယနာတိမ့်မှုနဲ့မြန်မာအရက်သားခေါင်းဆောင်တွေဖမ်းဆီးထိန်းသိမ်းထားတာကိုကန့်ကွက်ရှုံချထားပြီးဖမ်းဆီးထားသူအလုံးပြန်လွှတ်ပေးဖို့နဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့သူတို့အလုပ်တာဝန်တွေပြန်လည်လုပ်ဆောင်နိုင်ဖို့လွှတ်တော်ခေါ်ယူရေးစတာတွေကိုတောင်းဆိုထားပါတယ်ရှင်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်လို့အာဆီယံ10နိုင်ငံကြားအထူးစည်းဝေးတရက်ခေါ်ယူဆွေးနွေးဖို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတောင်းဆိုလိုက်တာကိုမလေးရှားဝန်ကြီးချုပ်မူဟာဒင်ယာစင်ကထောက်ခံကြောင်းတောက်ကြာနေကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရဖွဲ့ကိုဖြုတ်ချခဲ့တဲ့နောက်မြန်မာရေအားလျှက်စစ်စီမံကိန်းဆိုင်ရာဖွံ့ဖြိုးရေးအတွက်ပါဝင်ဆောင်ရွက်နေတဲ့ပြင်သစ်စွမ်းအင်လုပ်ငန်းအဖွဲ့ EDF ကသူ့လုပ်ငန်းတွေကိုဆိုင်းငံ့လိုက်ကြောင်းတောက်ကြာနေမှာအတည်ပြုပြောဆိုခဲ့ပါတယ်ရှင်။အနာဂတ်ရာဇဝတ်မှုဆိုင်ရာတရားစွဲဆိုမဲ့လုပ်ငန်းစဉ်တွေအတွက်မြန်မာနိုင်ငံမှာဆက်ရနာတင်းကျင်ကစားပြီးကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတပ်တွေအထောက်အထားတွေကိုစုဆောင်းနေတဲ့ကုလသမဂ္ဂရဲ့လှုပ်ရက်ကိုရန်ကုန်အမေရိကန်တန်ယုံကကြိုဆိုလိုက်ပါတယ်။တောက်ကြံလေးကထုတ်ပြန်တဲ့အမေရိကန်တန်ယုံရဲ့ကြေညာချက်မှာဖေဖော်ဝါရီလ1ရက်နေ့ဆက်ရနာတင်းကျင်ကစားပြီးမြန်မာနိုင်ငံမှာပေါ်ပေါက်နေတဲ့ဖြစ်ရပ်တွေကိုကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်ဒီယာWIWM အနေနဲ့အနီးကပ်စောင့်ကြည့်နေပြီးလူခွင့်ရေးချိုးဖောက်မှုမှန်သမျှတပ်တွေအထောက်အထားတွေနဲ့စုဆောင်းပြုစုနေတာဟာအရေးကြီးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်တယ်လို့လည်းဖော်ပြထားပါတယ
်။ကျေးဇူးပါမန်ညင်ခင်ဗျာဒီမနက်အတွက်အတန်းမိုင်းဆိုင်ရာအင်ဂျင်နီယာတော့ Patrick Deya ဖြစ်ပါတယ် VOE ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့လိုင်းလမ်းမီတာ190တို့ကအပြင် Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါတော်တော်ရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံး
ဘေးအန္တရာယ်ကင်းဝေးပြီးရှင်လန်းချမ်းမြေ့တဲ့မနက်ခင်းဖြစ်နိုင်ကြပါသည်ခင်ဗျာ။ဗီဒီယိုကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။